Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA အမေရိကန်အသံရဲ့2024ခုနှစ်ဖေဖော်ဝါရီလ22ရက်နေ့ကြာတာပြင်းနေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီထိလိုင်းဒိုမီတာ32 49လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒီမှာသင်္ကေတထိုက်ပါရှင်
။ Hamas ဖန်ထားတဲ့ Israel တစ္ဆေကံတွေလွမြောက်ရေးသဘောတူညီမှုတရားရဖို့တိုးတက်တဲ့လက္ခဏာတွေရှိလာပြီလို့ Israel ကာကွယ်ရေးအစိုးရဖွဲ့ဝင်တူကပြောပါတယ်။ယူကရိန်းစစ်2နှစ်ပြည့်မတိုင်ခင်ရပိုင်းတွင်းမှာပဲရုရှားကရေယူတံခတ်မှုသစ်လုပ်ဖို့ EU ဥရောပသမဂ္ဂမှသဘောတူညီမှုရပါတယ်။မြန်မာစစ်ကောင်းဆောင်ဘူဂျုံမူကြီးမင်းအောင်လှိုင်ဟာရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံပြီးတော့နျူကလ ியர் နည်းပညာပါဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ
်။ထိုင်းမြန်မာနယ်စပ်မဲဆောက်မှာနယ်စပ်ဖြတ်သူတွေကိုစီးစစ်တင်းကျပ်နေကြောင်းသတင်းပေးပို့ချက်အန်နဲ့၆ဖြူဒေသတော်ဝန်ကစီးရဲချင်းချောက်မှုယူကရိန်းစစ်ရဲ့အတွက်နိုင်ငံတကာအထောက်ပံ့အကြောင်းအမေရိကန်ပြည်တွင်ပြောင်းရွှေ့နေထိုင်သူတို့လာတဲ့အခြေအနေစတဲ့သတင်းဆောင်မတွေကိုတော့သတင်းနေပြီးမှနားဆင်ကြရပါမယ်ရှင်။အဖက်ဆင်ကဏ္ဍတွေတဲမှာတော့ Editor နဲ့ဆွေးနွေးကန်ဂျန်စီတပတ်အတွင်းအကစားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အခုတော့ကိုငင်းချင်းဧကသတင်းနေတင်ပြပါမယ်ရှင
်။ဂါဇာမှာယာယီအဖြစ်ရရေးဒေသတွေမှာတွစ်ဆုံဆွေးနွေးတာတွေရှိနေတယ်မှာပဲ။ဟာမတ်စ်တွေဖန်ထားတဲ့ Israel တစ္ဆေကံတွေပြန်လွတ်မြောက်ရေးသဘောတူညီချက်အတတိယရဖို့တိုးတက်မှုလက္ခဏာတွေရှိနေပြီဖြစ်ကြောင်း Israel ကာဝေးအစိုးရအဖွဲ့ဝင် Benny Gantz ကဗိုလ်တော်ဦးနှစ်ကပြောပါတယ်တစ္ဆေကံပြန်လွတ်လာရေးသဘောတူညီချက်တရက်ကိုရဖို့ဆက်လက်ကြိုးပမ်းနေပြီးဖြစ်နိုင်ခြေရှိတဲ့လက္ခဏာတွေရှိနေတယ်လို့ဆိုပါတယ်တစ္ဆေကံတွေပြန်လွတ်ရေးနီးလန်းတွေရှားနေတာမှာရက်တန့်ပြစ်မှာမဟုတ်ဘဲသူတို့တွေအိမ်ပြန်နိုင်ဖို့ဘလို့အခွင့်အရေးမျိုးကိုမဆိုလက်လွတ်မခံဘူးလို့ဆိုပါတယ်ဒါပေမဲ့သဘောတူညီချက်အစ်စ်မရခဲ့ရင်ဂါဇာကမ်းမြောင်မှာဆက်စင်ရီဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးရှေ့လာမှာစမဲ့အစ္စလမ်ဘာသာဝင်တွေရဲ့ရမ်ဇန်ဥပုပ်လအတွင်းပါလက်စတိုင်းတစ်ခုတည်းအများအပြားရောက်နေတဲ့တောင်ဘက်ခြမ်းအီဂျစ်နယ်ဆက်ကရာဖာကိုမြေပြင်ထိုးစစ်တွေစတင်မယ်လို့ဂန်စ်ကသတိပေးပါတယ်တချိန်ထဲမှာပဲဗိုလ်တုံးတွေကအစ္စရေးရဲ့တိုက်ခိုက်မှုတွေကြောင့်ဂါဇာကမ်းမြောင်ဒေသတစ်ခုလုံးမှာပါလက်စတိုင်း68ဦးထက်မနည်းသေဆုံးခဲ့ပါတယ်များဆီးရီးယားနိုင်ငံဒမတ်စကတ်မြို့တော်မှာဗိုလ်တုံးတွေနဲ့ပိုင်းကဣသရေလတိုက်ခိုက်မှုတွေကြောင့်လူနှုတ်ဦးသေဆုံးပြီးပျက်စီးမှုတွေရှိခဲ့ကြောင်းဆီးရီးယားအစိုးရကကြေညာပါတယ်။ဣသရေလဘက်ကတော့ဒီတိုက်ခိုက်မှုကိုအတိမပြုပါဘူး။တိုက်ခိုက်မှုဖြစ်ခဲ့တဲ့နေရာမှာရှိတဲ့ AP သတင်းတောက်ရဲ့သတင်းပေးပို့ချက်မှာတော့ဒီတိုက်ခိုက်မှုကြောင့်ဆယ်တပ်အဆောင်ရဲ့စတုတ်တက်ထိခိုက်ခဲ့ပြီးအနည်းတစ်ဝိုက်မှာလည်းပျက်စီးဆုံးရှုံးမှုတွေရှိတယ်ဆိုပါတယ်။ဗြိတိန်ခြေစိုက်ဆီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ခေါင်းဆောင်ရာမီအဗ်ဒူရာမန်ရဲ့ပြောဆိုချက်အရအဆောင်တိုက်ခိုက်တွင်းမှာလူနှစ်ဦးသေဆုံးခဲ့ပြီးသူတို့ဘသူဘဝဆိုတာတော့မသိရသေးဘူးလို့ဆိုပါတယ်။ဒါပေမဲ့ဒီတိုက်ခိုက်မှုဟာအရင်လကလက်ဘရွန်နိုင်ငံမြို့တော်ဘေရွတ်မှာဖြစ်ခဲ့တဲ့ပါလက်စတိုင်းဟားမတ်စ်အဖွဲ့ထိတ်တန့်အရာရှိတူဖြစ်တဲ့ဆာလာဦးရီတပ်ဖြတ်ခံရတဲ့ပုံစံနဲ့စင်တူကြောင်းသူက AP သတင်းကိုပြောပါတယ်။ဒီပိုင်းထဲမှာပဲဆီးရီးယားရဲ့အိမ်နီးချင်းလက်ဘရွန်နိုင်ငံမှာလည်းအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်အမျိုးသမီးငယ်တဦးပါဝင်လူနှစ်ဦးသေဆုံးခဲ့တယ်လို့ Hezbollah အဖွဲ့ကအစ္စရေးမြောက်ပိုင်းကရွာတရွာကိုဒုံးကျည်နဲ့ပြစ်ခတ်တိုက်ခတ်ချိန်မှာအစ္စရေးဘက်ကလက်တော့ပြန်လို့ဖြစ်ပါတယ်။ဗိုလ်တုံးနေမှာပဲလေဘရွန်နိုင်ငံခြားရေးဝန်ကြီးအဗ်ဒူလာဘူဟာမီကဘေရွတ်မြို့တော်မှာအမေရိကန်အထက်လွှတ်တော်အမတ်ရစ်ချတ်ဘလူးမန်သဲလ်နဲ့အမတ်ခရစ်ဂွန်စတုန်းနဲ့တွေ့ဆုံဆွေးနွေးရမှာတော့အစ္စရေးအနေနဲ့စစ်ပွဲဖော်ဆောင်ရေးမူဝါဒကိုဆက်လုပ်နေမယ့်အစားငြိမ်းချမ်းရေးအတွက်အခွင့်အရေးပေးဖို့တောင်းဆိုကြောင်းပြောခဲ့ပါတယ်များ။ယူကရိန်းစစ်ပွဲမှာရုရှားကိုအကူအညီပေးနေတယ်လို့တန်မြတ်ဖြစ်ခံရတဲ့တရုတ်ကုမ္ပဏီတချို့ပါဝင်စီးပွားရေးလုပ်ငန်းတွေကိုပိတ်မှတ်ထားတဲ့ရုရှားပေါ်ပိတ်ဆို့အရေးယူမှုအစီအစဉ်အသစ်တရက်ကိုဥရောပသမဂ္ဂနိုင်ငံများ EU ကဗိုလ်တုံးနေမှာသဘောတူညီခဲ့ကြပါတယ်။ EU တန်မှန်တွေရဲ့ပြောဆိုချက်ကိုကူးကားပြီးကုမ္ပဏီနဲ့လူပုဂ္ဂိုလ်200လောက်ကိုပိတ်ဆို့အရေးယူဖို့သဘောတူညီခဲ့ကြောင်း AP သတင်းကဆိုပါတယ်။ဒါဟာ February 24ရက်2022ခုနှစ်မှာစတင်ခဲ့တဲ့ရုရှားရဲ့ယူကရိန်းချွတ်ချော့စစ်ဒုတိယနှစ်ပတ်လည်နေ့နဲ့တိုက်ဆိုင်နေတယ်လို့ရုရှားတိုက်ခိုက်ကောင်းဆောင် Alexei Navalny ထောင်ထဲမှာသေဆုံးခဲ့ပြီးနောက်ပိုင်းရပ်ပိုင်းအတွင်းမှာထွက်လာလည်းဖြစ်ပါတယ်။အခုအရေးယူချက်က EU ကချမှတ်ထားတဲ့တန်ခတ်အရေးယူရဲမှာအကျယ်ပြန့်ဆုံးတစ်ခုဖြစ်တယ်လို့လက်ရှိ EU အလှည့်ကျဥက္ကဋ္ဌဘယ်လ်ဂျီယံနိုင်ငံကထုတ်ပြန်ပါတယ်။တန်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးအသေးစိတ်အချက်လက်တွေကိုတော့မသိရသေးပါဘူး။ရုရှားကအကူအညီပေးတယ်လို့ယူဆရတဲ့တရုတ်ကုမ္ပဏီအများအပြားကိုတန်ခတ်ပိတ်ဆို့မှုစင်းထဲမှာထည့်ခဲ့တယ်လို့ EU တန်တမာတွေကပြောပါတယ်။စုစုပေါင်းပြတ်မှတ်ထားတဲ့စင်းရဲ2000ပါဝင်နဲ့ရုရှားပေါ်13ချိန်မြောက်တန်ခတ်ပိတ်ဆို့မဲ့အစီအစဉ်ကိုကျိုးဆိုကြောင်းယောပကော်မရှင်ဥက္ကဋ္ဌအာဆူလာဖွန်ဒါလာရန်ကလည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
မြန်မာ
and then Mene Pen Mawala Sisinigo, Mene Chang Igani Konanaiti, Bindromida Donzene, Kilohats, Goton Dongane, Goton Shetonya, Bindromida Lizeko, Kilohats, Chouting Adonya, Patama Iwama, Lina Media Diagoze, Kilohats, Tenga Kongarugani, your Torin Pinuation.
ကျသာရင်းနဲ့မနေ့ကင်ဖီယိုရဲ့သတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာမြန်မာအနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာရုရှားနိုင်ငံဒုတိယနိုင်ငံကြီးဝန်ကြီးအန်ဒရီယူတင်ကိုနဲ့တွေ့ဆုံပြီးနျူကလ িয়ার ပုံမပူပေါင်းဆောင်ရွက်နိုင်ရေးနေပြည်တော်မှာအင်္ဂါနေ့ကဆွေးနွေးခဲ့ကြကြောင်းစစ်ကောင်စီသတင်းစာမှာဖော်ပြပါတယ်။ဒါပြင်ခီးသွားလုပ်ငန်းမြင့်တေးလူမှုရေးနဲ့ပညာရေးကဏ္ဍတွေမှာလည်းပူးပေါင်းဆောင်ရွက်ရေးမြန်မာနိုင်ငံကိုတက်မြေဩဇာထောက်ပံ့ရေးနဲ့နိုင်ငံဆက်ဆံရေးပုံမပူပေါင်းဆောင်ရွက်နိုင်ဖို့ဆွေးနွေးခဲ့တဲ့ဆိုပါတယ်။အနာသိမ့်မီနောက်ပိုင်းမြန်မာစစ်တပ်ပေါ်အနော ဥပဒေကိုအသက်သွင်းလာတာကသူ့ရဲ့အားနည်းချက်ကိုပြတ်တာဖြစ်ပေမဲ့ဒါဟာရက်သားတွေကိုပိုပြီးချိမ့်ချောက်လာနိုင်တယ်လို့ပိုမိုထိခိုက်လာနိုင်တယ်လို့လူထုကိုကာဝယ်ပေးဖို့နိုင်ငံတကာအနေနဲ့ပြင်းထန်တဲ့အရေးယူမှုတွေလုပ်ဖို့တောင်းဆိုကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကဗိုလ်ထုံးတွေကကြေညာချက်ထုတ်ပြန်ပါတယ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့စစ်ဆေးအကိုဖယ်ကျင်းပြီးမြန်မာပြည်သူတွေကိုအကာအကွယ်ပေးရေးရည်ကြီးလှုပ်ဆောင်ရမယ်လို့ကုလလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့တရားဝင် website မှာထုတ်ပြန်တဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အထိနားနေတဲ့မြန်မာစစ်တပ်ဟာပိုပြီးအနေနဲ့များလာနေတယ်လို့ကုလသမဂ္ဂကျွမ်းကျင်သူကပြောပါတယ်စစ်မှုထမ်းဥပဒေကိုအသက်သွင်းဖို့ကြိုးပမ်းပြီးနိုင်ငံတော်ကရက်သားတွေကိုထိခိုက်စေတဲ့အရမလူသူစောင်းတဲ့ပုံစံလှုပ်ဖို့ကြိုးစားနေတယ်လို့ထောက်ပြပါတယ်ဒီမိန့်ထွက်ပြီးမကြမီလူငယ်တချို့မြို့ပေါ်မှာလည်းပြန်ပြီးဆွဲခံရတယ်ဆိုတဲ့သတင်းတွေထွက်ခဲ့ပြီးခြေရွာတွေမှာလည်းလူထုကိုအရမလောအပ်ပေးစေခိုင်းပေါ်တာဆွဲတာနဲ့လူသားတိုင်းတွေဖြစ်အုံပြုနေကြောင်း Tom Andrews ကသတိပေးထားပါတယ်လူငယ်တွေဟာစစ်ဆွဲရဲ့အကြမ်းဖက်အုပ်စုမှုစနစ်ထဲအတင်းအကျပ်ပါဝင်ရမှာကိုထိတ်လန့်နေကြလို့စစ်မှုထမ်းရမယ့်အရေးကလွတ်မြောက်ဖို့နေဆက်ဖြတ်ကျော်ထွက်ပြေးတာတွေတိုးလာမှာဖြစ်ကြောင်းသူကထောက်ပြထားပါတယ်မြန်မာနဲ့နယ်နိမိတ်ချင်းထိဆက်နေတဲ့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကမီဇိုရမ်ပြည်နယ်မှာလူရာနဲ့ချီရာနေဆက်တစ်ချောက်လက်စွာသွာလာခွင့်ကိုဖျက်သိမ်းမဲ့အိန္ဒိယဘူအစိုးရရဲ့ဆုံးဖြတ်ချက်ကိုဗုဒ္ဓဦးနေ့ကစန့်ကျင်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်မြို့တော်အိုက်ဇောကဆန္ဒပြပွဲမှာမိုင်းတစ်ထောင်ကျော်ရှည်တဲ့အိန္ဒိယမြန်မာနေဆက်တစ်ချောက်နေဆက်စီယိုခတ်မဲ့ဆုံးဖြတ်ချက်ကိုစန့်ကျင်ခဲ့ကြပါတယ်နေဆက်တစ်ဖက်တစ်ချက်မှာမိသားစုတွေရှိနေတာကြောင့်လူလလလပေါ်လာခွင့်ကိုဆက်ထားရှိဖို့တောင်းဆိုကြောင်းမီဇိုလူငယ်အစည်းအရုံးကပြောပါတယ်မီဇိုရမ်ပြည်နယ်ကိုမြန်မာနိုင်ငံကထွက်ပြေးလာကြတဲ့ဒုက္ခသည်အများစုကအိန္ဒိယအရှေ့မြောက်ပိုင်းမှာနေထိုင်တဲ့မီဇိုလူမျိုးတွေနဲ့မျိုးနွယ်တူကူကီဆိုလူမျိုးစုတွေဖြစ်ပါတယ်အိန္ဒိယနဲ့မြန်မာနိုင်ငံကြားမှာနှစ်ဖက်နေဆက်တစ်လျှောက်နေထိုင်ကြတဲ့မျိုးနွယ်တူလူစုတွေကြားနေကြားမြင်းကိုဖျက်ချော်ပြီးစေမိုင်လောက်ထိပြည်ဝင်ခွင့်ဗီဇာနဲ့နိုင်ငံကူးလက်မှတ်တွေမပါဘဲလူလလလဝင်ထွက်သွားလာခွင့်ရှိတဲ့သဘောတူညီချက်ရှိနေတာပါဆန္ဒပြကောင်းဆောင်တဦးဖြစ်သူလာမာခူဝါနာကတော့နေဆက်ပိတ်ဖို့တောင်းဆိုချက်ကမနီပူရာပြည်နယ်ကတောင်းဆိုလာလို့ AP သတင်းကိုပြောပါတယ်မနီပူရာပြည်နယ်ထဲမှာမနေ့မေလတုန်းကလူမျိုးရေးပဋိပက္ခတွေဖြစ်ခဲ့ပြီးလူ150ထဲမှတည်းသေဆုံးခဲ့ရမှာမနီပူဝန်ကြီးချုပ် BN Singh ကမြန်မာနိုင်ငံဘက်ကလာတဲ့ကြေးစားတပ်ဖွဲ့ဝင်တွေကမငြိမ်မသက်ဖြစ်အောင်လှုပ်ဆော်ခဲ့တယ်ဆိုပြီးစွပ်စွဲထားပါတယ်
ထိတ်တန့်ရောက်သတင်းတွေကိုကိုငင်းချန်အေးတင်ပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေထွက်ပြီးထိုင်းမြန်မာနယ်ဆက်မဲဆောက်မြဝတီအမှတ်၈ချစ်ချီတရားကနေမှတ်ပုံတင်တဲ့ခုနှစ်ရဲ့နယ်ဆက်ဖြတ်ကျော်လက်မှတ်နဲ့ဝင်ရောက်လာသူတွေကိုထိုင်းဆိုရတာဝန်ရှိသူတွေကစီစစ်ပြီးထိုင်းဘက်ကအထောက်အထားရှိသူတွေအမှတ်ခံပေးမှဝင်ခွင့်ပေးတာတွေလှုပ်လာနေပါတယ်ထိုင်းခြေဆိုင် VOE သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေထွက်ပြီးမှထိုင်းမြန်မာနယ်ဆက်မဲဆောက်မြဝတီအမှတ်၈ချစ်ကြေတံခါးကနေမြန်မာမတ်ပုံတင်တဲ့ခုနှစ်ရက်နယ်ဆက်ဖြတ်ကျော်လက်မှတ်နဲ့ဝင်ရောက်လာသူတွေကိုဝင်ခွင့်မပေးတော့ပဲမဲဆောက်ဘက်ကအာမခံသူမရှိရင်ပြန်လွတ်နေတယ်ဆိုပြီးနယ်ဆက်နေပြည်သူတို့ကပြောပြပါဗါတယ်
မနည်းရတော့ကျွန်တော်တငယ်ချင်းတရားဒီဘက်ကိုလာတယ်ဒီဘက်သူခရယဝင်မှာပဲကန်းနေလက်မှတ်လုပ်ပြလိုက်တယ်အဲ့ဒီလက်မှတ်လုပ်ပြလိုက်တဲ့ခါကျတော့ထိုင်ဘက်ကိုရောက်လာတယ်မာထိုင်ဘက်ရောက်လာတဲ့ခါကျတော့သူဂိတ်နံပါတ်တွေရှိတယ်ဂိတ်နံပါတ်ဂိတ်နံပါတ်ရှိတဲ့ခါကျတော့ကျွန်တော်စီကိုဖုံးဆက်လာတယ်ဖုံးဆက်လာတဲ့ခါကျတော့သူကပြောလဲဆိုတော့အဘိုးနဲ့တစ်ချက်လောက်ကူညီပေးလာတယ်အဲ့ဒါသာဖြစ်လို့လည်းဒီလိုပြောလို့ဆိုတော့အဲ့ဒီဘက်ကဒီဘက်ကမှနေတဲ့လူသားတွေပြီးတော့တဲ့အဲ့ဒီကံမှာဒီလူကမဲဆောက်တော့မနေပါဘူးအမလာကံမှာဝင်လို့ရမယ်တဲ့အမတ်ဆက်တော့ညံပတ်ကြရပါတော့အဲ့ဒါအဲ့လိုပြောတယ်လည်းဝင်မရဆိုအဲ့ဒါအရှိန်ပြန်ခဲ့ပါဘူ
းဒီလိုလောက်တာဟာဖေဖော်ဝါရီလ20ရက်နေ့ကနေစတင်ခဲ့ပြီးထိုင်းဘက်ချမ်းကအထောက်ထားရှိသူတဦးကစာရွက်စာတမ်းတွေပေးပြီးအမခံရတာလို့လဲဆိုပါတယ်ဒါပေမဲ့လာတဲ့သူကမပြန်ဘူးဆိုရင်အာမခံတဲ့သူကပြဿနာဖြစ်နိုင်တဲ့အတွက်အာမခံဖို့မလွယ်ဘူးလို့လည်းဆိုပါတယ်
။ဒီကားလေးပါသွားတယ်အာမခံတဲ့လူကလည်းဒီလက်မှတ်တွေပါပါတယ်ဟာလေအဲဒါဆက်ကွေးနေပါတယ်ဆက်တက်ပြီးမှဆက်ဆက်တည်ကြလာဒီလူကဒီကားမှမနေဘူးလေလာဝလာမှန်းနေဆိုမှအဲဒါလို့ဒီကားအာမခံတဲ့လူရှိမှဒီဘက်ကိုလာကွန်ပေးတယ်ကိုပြဿနာကကိုပမာနေတယ်ပဲတစ်ခေးမှနေတယ်ပါလို့ရတော့အကောင်အမဒီကဟိုပန်းရောက်ကအကောင်လုံးမိတ်တူကြည့်ရတော့အကောင်လုံးယူသွားပါလေ
မြန်မာပြည်သားတွေဟာစစ်မှုထမ်းဥပဒေမထွက်ခင်ကလေးကထိုင်းမှာရရအလုံးလုံးဖို့အတွက်နေဆက်ဖြတ်ကျော်လက်မှတ်တွေကိုတတ်တမ်းမတိုးပဲထိုင်းဘက်မှာပဲနေထိုင်နေလိုက်ကြပါတယ်အခုလည်းအဲ့ဒီလိုမျိုးမပြန်ကြတဲ့သူတွေများလာတဲ့အတွက်ထိုင်းဘက်ကစီစစ်တင်းကျပ်မှုတွေပိုများလာနေတယ်လို့လည်းအလုံသမားကြီးနှုတ်ထားသူဦးမိုးကျိုးကပြောပါတယ
်ခေါင်းရဲလက်မှတ်ခေါင်းဆောင်ရဲ့ခေါင်းရဲ့ပေါ့အဲ့ဒါမြန်မာနိုင်ငံဘက်ကအဒူသားမှတ်ပုံတွေနဲ့ခေါင်းရဲ့ခေါင်းရဲ့လာခွေရလာတော်တော်များများခေါင်းရဲ့ခေါင်းရဲ့လက်မှတ်နဲ့မြန်မာနိုင်ငံဒီထိုင်းပြည်ချင်းမဲဆောက်မှုလာတဲ့လူတွေမပြန်ကြလို့မပြန်ကြဘူးမပြန်ကြတဲ့တွေ့ဒီကကိုယ်မပြန်မနဲ့မဲဆောက်မှနေနေပုံတာလေသူပြီးတော့ဘယ်တော့ဒီကနေ့ပြန်တော့မဲဆောက်မှရရလို့ဒီကျုပ်တန်းတော့သွားဖို့လည်းဆောင်က
ြအခုဆိုရင်မြဝတီဘက်ကနေလာတဲ့ခေါင်းရွက်ပြတ်ထိုးဈေးတွေဟာထိုင်းဘက်ချမ်းမဲဆောက်ဘက်ကိုလာပြီးနေသွားညပြန်လုပ်ပြီးဈေးလာရောင်းကြတာတွေကိုလည်းထိုင်းဘက်ကခန်းစီတာတွေလုပ်နေပါတယ်တရားဝင်နေဆက်ဖြတ်ကျော်လက်မှတ်နဲ့လာခဲ့ပြီးမဲ့ဈေးရောင်းဝယ်မရှိတာကြောင့်ခန်းစီတာလို့လည်းဆိုပါတယ်အခုဆိုရင်မြန်မာဘက်ကလည်းတင်းကျပ်မှုတွေလုပ်ပြီးထိုင်းဘက်ကိုလာတဲ့သူတချို့ကိုမှတ်ပုံကျင်သိမ်းတာတွေလုပ်သလိုထိုင်းဘက်ကအထောက်အထားရှိသူတူဦးကအမခံလုပ်ပေးမှသာထိုင်းဘက်ကိုဝင်ခွင့်ရတယ်ဆိုပြီးလှုပ်ဆောင်လာတာလည်းဖြစ်ပါတယ်ရှင
်ရခိုင်ပြည်နယ်မြို့တော်စစ်တွေအနေကမြို့အများစုကိုအေးအေးရခိုင်တပ်တော်ကသိမ်းအပြီးစစ်တွေအနည်းတစ်ဝိုက်အပြင်စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိရာအန်းနဲ့ချောက်ဖြူတဝိုက်တိုက်ပွဲပိုပြင်းထန်လာနိုင်တယ်လို့စောင့်ကြည့်သူတွေကယူဆကြပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်အတွင်း80ဖြစ်လာနိုင်ခြေတွေကိုကိုဝင်းမင်းစုံစမ်းမေးမြန်းထားပါတယ်ရှင်
ဟုတ်ကဲ့ရခိုင်နယ်စပ်ထွက်ပေါက်အရေးပါတဲ့ချင်းဆက်ကပလောဝကိုစသိမ်းခဲ့ပြီးအေအေအနေနဲ့အရေးပါတဲ့စစ်တွေနဲ့တိုင်းစစ်ဌာနချုပ်အန်အပြင်တရုတ်စီးပွားတိကချက်ချာကြောက်ဖြူမျိုးကြီးကိုပါချင်းချောက်လာနေပြီလို့ရခိုင်စီးစောင့်ကြည့်နေသူတွေကပြောပါတယ်ရခိုင်ခြေစိုက်နရင်စရာသတင်းဌာနအက်ဒီတာချုပ်ဦးခိုင်မြတ်ကျော်ကိုရခိုင်တိုက်ပွဲနောက်ဆုံးထူးခြားမှုကိုမေးရမှာအခုလိုစရှင်းပြပါတယ
်ဒီရခိုင်ရဲမြောက်ပိုင်းပေါ်ဗျာဘူတီတောင်ဆိုရင်ဘူတီတောင်မှာလည်းစကခါ15ရှိတယ်ပြီးရသေးတောင်ရှိတယ်မောင်တို့ရှိတာပေါ့ဒီပြီးရင်ပုံနှွှန်းရှိတာပေါ့အခုကအဲ့ဒီမျိုးတွေရှိမှရှိတဲ့တိုင်းရင်းတွေအကုန်လုံးတော့အေကဝိုင်းပိုက်ဆိုထားတာပေါ့ဗျာပိုက်ဆိုထားတော့ဒီမြန်မာဒီစစ်ကောင်စီဖက်ကတော့ခံစိတ်အတွင်းမှာပဲသူတို့ရှိနေတာပေါ့နောက်တစ်ခုမှလည်းဒီစစ်တွေကိုတော့ဒါကဆက်ကိုတော့လက်နာချဖို့ဒီစစ်တမင်းမှာရှိတဲ့တိုင်းရင်းတွေအကုန်လုံးလက်နာချဖို့တော့အေအေကပြောထားတာရှိတယ်။တကယ်လို့လက်နာမချဘူးဆိုရင်ဝင်တိုက်မယ်ဆိုတဲ့သတင်းတွေလည်းကျွန်တော်တို့ထွက်နေတာကိုကြားရပါတယ်။နောက်တစ်ခုကတော့အရေးကြီးတဲ့နေရာကသုံးခုရှိတာပေါ့လက်ရှိရှိမှာတစ်ခုကတော့စစ်တွေရယ်တစ်ခုကတော့အနောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်တဲ့အန်းရယ်ပြီးရင်ကြောက်ဖြူရယ်ပေါ့နော်ကြောက်ဖြူကတော့ဒီတရုတ်စီမံကြီးနဲ့ရှိတဲ့နေရာပေါ့အဲ့ဒီနေရာသုံးခုစလုံးမှာတော့တက်ပွဲတွေကအခုဆက်ပြီးတော့ဖြစ်နေတာပေါ့
။နောက်ဒီအရေးပါတဲ့နေရာတွေမှာရှစ်ဆက်တိုက်ပွဲထစ်လာဖို့များတာကိုလည်းဥခိုင်မြတ်ကျော်ကအခုလိုဆက်ရှင်းပြပါတယ်
။ဒီစိတ်ကုံစီဘက်ကစိတ်ရှုံးနေတာပေါ့ဗျာ။ပြီးရင်စိတ်ပန်းဆိုင်ရာရတို့တို့ကိုဖြိုပြေးဖြစ်နေတဲ့အချိန်ဖြစ်တာပေါ့။အဲ့ဒါကြောင့်ဒီ AA ဘက်ကလည်းဒီရှိမှာတော့ပို့ပြီးတော့သူ့ရဲ့စိတ်ဆင်ရဲကိုတိုးပြီးတော့ပြင်းပြီးတော့လှုပ်လာနိုင်တဲ့အနေအထားရှိတာပေါ့။ဘာလို့ဆိုတော့ဟိုသူတို့ကတိုက်ပွဲတိုင်းမှာလည်းအောင်းနေတယ်။တို့ကဒီတက်ပွဲတွေကတော့ရှင်းမှာဆက်ပြီးတော့ပြင်းပြင်းထန်ထန်ဖ ချစ်လာနိုင်တယ်အေကထိုးစိတ်တွေကိုပြင်းပြင်းထန်ထန်ပြုလုပ်လာနိုင်တယ်လို့ကျွန်တော်တို့ခန့်မှန်းလို့ရပါတယ်ခင်ဗျအ
ဲဒီတော့စစ်ကောင်စီရဲ့အခုလိုမြို့ကြီးတွေကြီးမားတဲ့စစ်စခန်းကြီးတွေတစ်ခုပြီးတစ်ခုကျသွားရတာလဲလို့မေးရမှာဥခိုင်မြေကျော်က
အထူးသဖြင့်ကြောက်တော်ရုံးမှာဖြစ်သွားတဲ့ကိစ္စတွေပေါ့ဗျာအင်းအားလင်းလာလောက်ရှိတဲ့တက်တွေတက်မတွေကတက်ဆုပ်ရတယ်ဆိုတဲ့အနေထားပေါ့နော်ပြီးရင်ဒီနေဆက်မှာဖြစ်ခဲ့တဲ့ဖျက်သွားတဲ့အင်းအားသုံးလောက်ရှိတဲ့တန်းအင်းအားတွေကဗျာတစ်ဖက်နိုင်ငံကိုဖျက်ပြသားတဲ့အနေထားမျိုးတိဖြစ်သွားတာပေါ့မြန်မာစစ်တပ်ဖက်ကစိတ်တည်းရရာတို့တို့ကိုချားဆင်းနေပြီသူတို့စိတ်တည်းလိုတဲ့ဆန္ဒမရှိဘူးဆိုတာကိုကျွန်တော်တို့အထင်သာမြင်ရပါတယ်နောက်တစ်ခုကဒီစစ်ကောင်စီဖက်ကပေါ့နော်တင်းနေကဗျူဟာခမားတွေကိုသူတို့ကျူးလွန်တာပေါ့အဓိကတိုက်ရမဲ့သူတို့ရန်သူတို့ရခိုင်တပ်တို့ကိုသူတို့ပိတ်မမထားဘူးဒေသခံပြည်သူတွေကိုသူတို့ပိတ်မထားတယ်အဲ့ဒီတော့လူထုတွေကိုဖျက်လက်ဖျက်လုပ်ပြီးတော့စာဝတ်တွေရဲ့အကြက်တက်ဖြစ်အောင်လမ်းတွေကိုအကုန်လုံးပိတ်ဆို့တယ်ရိတ်ခါတွေကိုမသေးအောင်ပိတ်ဆို့လိုက်တာပေါ့အဲ့ဒီတော့လူထုကသူတို့ကိုထောက်ခံသူရောသူတို့ကိုမထောက်ခံတဲ့သူတွေရောအကုန်လုံးကဒီစစ်တပ်ကိုဆန့်ကျင်တဲ့ဖက်ကိုရောက်သွားတာပေါ့ရောက်သွားတော့အဲ့ဒီလူထုတစ်ခုလုံးကနေပြီးတော့အေဖက်ကရက်တယ်ပြီးတော့သူတို့တိုက်ပွဲဝင်တော့တာပါပဲပြီးရင်ရခိုင်တပ်တို့အေကပြည်မြေပြည်မှာပထူရင်းနေထားလဲသူတို့ကပိုင်တယ်စိတ်တည်းရရလဲသူတို့အားကောင်းတယ်ပြီးရင်လူထုထောက်ခံမှုလည်းရတဲ့အခါမြန်မာစစ်တပ်ကနေပြီးတော့ဒီအရှုံးဖက်ကိုရောက်သွားတာပေါ့
ဒီနေရာမှာအေးအေးဆက်တိုက်လာနိုင်ခြေကိုပြန်ထိန်းဖို့စစ်ကောင်စီကရှမ်းပြည်မြောက်ပိုင်းမှာအပြစ်ရခဲ့တယ်လို့အင်ဒီဂျင်တရုတ်ပြင်ဘင်္ဂလားဒေ့ရှ်ကတောင်းဆိုလာနိုင်ပေမဲ့တရုတ်ပါဝင် DPR တွေလာလဲအေးအေးကိုတားဖို့ခတ်နိုင်တယ်လို့ဥခိုင်မြတ်ကျော်ကတော့ရှင်းပြပါတယ
်အတီးကတော့တရုတ်ဖီအားပေးလာရင်လေရခိုင်ကတော့သူရခိုင်တပ်တော်ကတော့သူတို့လိမ့်နာရှင်မလိမ့်နာမှာပါပဲဘာလို့ဆိုတော့ဒီစိတ်ပွဲကဟိုရခိုင်တပ်တော်အေးဖက်ကတာဝန်ရှိသူတွေလည်းပြောထားပါတယ်ဒါစိတ်ရနာရှင်နဲ့ဖြတ်သိမ်းရင်းနဲ့နေပြီးတော့ဒီမြန်မာနိုင်ငံအတွင်းမှာပေါ့ဗျာတိုင်းရင်းသားလူမျိုးပေါင်းစုံရဲ့ဒီလွတ်လပ်တဲ့ညီချမ်းတဲ့နိုင်ငံတခုဖြစ်ပေါ်တဲ့သူတို့ပုံဖော်နေတာဖြစ်ပါတယ်။အဲဒါကြောင့်ဒီသူတို့ရဲ့ရင်မှန်းချက်ကတော့သူတို့ဒီစိတ်အနာရှင်အပြုတ်တိတ်ရဲ့ကိုတော့သူတို့တွောင်းမယ်လို့တော့ကျွန်တော်ထင်ပါတယ်။ဒါပေမဲ့လည်းဒီတိုက်ပွဲကာလအချမ်းမှာတော့သူတို့ဒီနိုင်ငံရဲ့အဖင်းသို့လည်းကောင်းစိတ်ရဲ့အဖင်းသို့လည်းအပေးယူကစားတာတွေတော့ရှိမှာပေါ့။အဲတော့ခဏတလေးရက်ကုန်ရက်နိုင်ပါတယ်။ဒါပေမဲ့ဒီစိတ်ပွဲတွေကသူတို့ရဲ့မဟာဗျူဟာရလုံနေတဲ့စိတ်ပွဲတိုက်ပွဲတွေဖြစ်တဲ့အတွက်စိတ်အနာရှင်ပြုတ်ကြရဲ့အထီးတို့တိုက်ခိုက်သွားလိမ့်မယ်လို့တော့ကျွန်တော်တို့အဲ့လိုလိုယုံကြည်ထားပါတယ်ခင်ဗျာ
အခုလိုအချိန်မှာအေးအေးနေနဲ့မင်းပြမြို့နယ်ကစစ်ကောင်စီအမှတ်ကိုတိုက်ဖို့လေ့ကျင့်ကြောင်းရဲ့ကာကင်းစခန်း၃ခုနဲ့အရေးပါတဲ့နေရာတစ်ခုကိုရတာပြီးအပိသက်သိမ့်ဖို့ဆက်ထိုးစစ်ဆင်သွားမယ်လို့မနေ့ဗိုလ်ရုံးနေ့ညမှာအေးပါတဲ့ညီတော်မောင်မိတ်၃ဘက်ကထုတ်ပြန်ခဲ့ပါတယ်ဒီနေ့အင်္ဂါနေ့တုန်းကလည်းလက်နဲ့ချဖို့တောင်းဆိုထားတဲ့စခန်းတွေလက်နဲ့မချလာရင်အေးအေးနေနဲ့ဆက်တိုက်သွားမယ်လို့ဒီညီတော်၃ဘက်ကပြောထားပါတယ်ဒီပေါ်စစ်ကောင်စီပြောခွင့်ရကိုစူးစမ်းမေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
ရုရှားရဲ့ယူကရိန်းပေါ်ကျူးကျော်တိုက်ခိုက်မှု၃နှစ်အတွင်းဝင်ရောက်လာချိန်မှာယူကရိန်းအရှိပဲစစ်မျက်နှာမှာအပြင်းထန်တိုက်ခိုက်နေရပြီးရုရှားကနိုင်ငံအနှံ့ဒုံးလက်နက်တွေနဲ့ပစ်ခတ်တိုက်ခိုက်နေပါတယ်နိုင်ငံတကာအတိုင်းဝိုင်းရဲ့စီးရင်းနဲ့ငွေကြေးအထောက်ပံ့တွေဟာယူကရိန်းအတွက်တည်ရည်ရှိရတဲ့မြအရေးတကြီးလိုအပ်နေတာပါအခုလိုအချိန်မှာပဲယူကရိန်းကိုကူညီထောက်ပံ့ဖို့ကိစ္စမှာအမေရိကန်လွှတ်တော်မှအတိမပြုနိုင်ပဲကြန့်ကြာနေပါတယ် VOE ရဲ့အရှေ့ဥရောပဌာနအခြေအကဲမာရိုစလာဗာဂွန်ဂက်စ်ကခိမြို့တော်ကနေသတင်းပေးပို့ထားပါတယ်ကိုစုံမှုကြော်ပါရှင
်ရုရှားကျူးကျော်စစ်တုံးနှစ်ပြည့်ဖို့ရက်အနည်းငယ်အလိုမှာပဲယူကရိန်းတပ်တွေဟာဒေါနက်စ်ဒေတာအဗီယကာမျိုးကနေပြန်လည်ဆုတ်ခွာခဲ့ပါတယ်။အမေရိကန်အင်ဗျူရောကတော့ယူကရိန်းကိုအချိန်မီအထောက်အပံ့နေမပေးနိုင်တဲ့အတွက်ဆိုကလွှတ်တော်ကိုအပြစ်တင်ပါတယ်။ယူကရိန်းတွေဟာရဲရင်စွာဆက်လက်တိုက်ပွဲဝင်နေပေမဲ့လည်းသူတို့မှာလက်နက်ရိတ်ခါနည်းလာနေပြီလို့လည်းပြောပါတယ်။အခုလိုယူကရိန်းတပ်တွေပြန်ဆုတ်ရတဲ့နေ့မှာပဲယူကရိန်းသမ္မတဗလိုဒီမာဇာလင်စကီးကမြူနစ်နိုင်ငံတကာလုံခြုံရေးညီလာခံမှာအခုလိုပြောဆိုခဲ့ပါတယ
် Do not ask Ukraine when the war will end
Ukraine စစ်ပွဲဘယ်တော့ပြီးမလဲလို့တော့မမေးကြပါနဲ့။ဘာကြောင့်ရုရှားသမ္မတဗလာဒီမာပူတင်စစ်ကိုဆက်ပြီးတိုက်နေနိုင်တယ်လဲလို့သာကိုယ့်ကိုယ်ကိုပြန်မေးကြည့်ကြပါ
။ Kiev မြို့တော်မှာရှိတဲ့ Ukraine တွေကတော့ရေရှည်စစ်အတွက်အားတင်းထားကြပါတယ်။2022ခုနှစ်ဖေဖော်ဝါရီလရုရှားစတင်ကျူးကျော်ချိန်မှာ The Kiev Independent သတင်းစာရဲ့ editor Olga Rudanka ဟာသူမရဲ့အလုပ်စပွဲမှာထိုင်ပြီးအလုပ်လုပ်နေချိန်ဖြစ်ပါတယ်။သူ့ရဲ့ online သတင်းစာဟာလည်းစတင်တာတလပဲရှိပါသေးတယ်
။ Antony Blinken said that the invasion of Ukraine is going to start before dawn.And that was the moment
Russia's Ukraine ကိုအယုံတက်ချိန်မတိုင်ခင်မှာပဲဝင်ပြီးတိုက်ခိုက်နိုင်မယ်လို့နိုင်ငံခြားရေးဝန်ကြီး Antony Blinken ကပြောခဲ့ပါတယ်။ဒ ဒါဟာတကယ်ကိုပဲဖြစ်လာခဲ့တာပါ
ရုရှားစတဲ့မကျူးကျော်ခင်ညနေဘက်သမရပူတင်မိန်ကွန်းပြောအပြီးမှာတော့သူတို့သတင်းထုတ်ပြန်မှုအဆင်သင့်ဖြစ်နေပါပြီ
We prepared a news item saying Putin announces war against Ukraine and when he stopped speaking
သမရပူတင် Ukraine ကိုစစ်ကျင်ညာတဲ့သတင်းကျမတို့ပြင်ဆင်ပါတယ်သူမိန်ကွန်းပြောပြီးတာနဲ့ချက်ချင်းပဲကျမတို့သတင်းကိုဖြန့်ချိလိုက်ပါတယ်ဖြန့်ချိပြီးတိတ်မကြခင်မှာပဲကျမတို့ပောက်ကွဲတံတွေကိုစပြီးကြားပါတယ
်နှစ်နှစ်ကြာစစ်ပွဲသတင်းတွေကိုထုတ်ဝေခဲ့ပြီး The Kyiv Independent သတင်းစာဟာ Ukraine မှာလက်တွေ့ဖြစ်ပျက်နေတာတွေကိုအင်္ဂလိပ်လိုအဓိကတင်ပြပေးနေတဲ့သတင်းစာတစ်စောင်ဖြစ်လာပါတယ် Ukraine နေဘယ်လိုတိုက်ပွဲဝင်နေတယ်ဆိုတာကိုကဘာကသိအောင်ကူညီလှုံ့ဆော်ဖို့ဒီသတင်းစာကရည်ရွယ်ပါတယ်
It is very frustrating to be here in Ukraine and to watch all the news coming out about the Congress not
American လက်တော်မှာ Ukraine ကိုပေးမဲ့အကူအညီတွေအတွက်မဲခွဲပြီးအတိမပြုတ်နိုင်တဲ့သတင်းတွေထွက်ပေါ်လာတာဟာအလွန်ကိုစိတ်ပျက်စရာကောင်းပါတယ်။သူတို့တက်တော့ကိန်းခဏန်းတွေဖြစ်ကောင်းဖြစ်မှာပါ။ဒါပေမဲ့ကျမတို့တက်ကတော့တကယ်အသက်တွေနဲ့တကယ်လူတွေဖြစ်ပါတယ
်။ Volodymyr Zelensky ဟာ Ukraine တက်ကဗိုလ်မှူးတစ်ယောက်ဖြစ်ပါတယ်။အရင်ကသူဟာအခြေခံအစအဦးများဆိုင်ရာဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူ့ရဲ့ပြောဆိုမှုတွေဟာယူကရိန်းရဲ့လက်ရှိစိတ်ဓာတ်အခြေအနေကိုဖော်ပြနေပါတယ်
။ We become much stronger by arms, by people.And
ကျွန်တော်တို့ဟာလူသူလက်နက်အင်အားအတော်ကြီးကိုတောက်တင်းလာပါတယ်။တေးကြပါတယ်ဒါကအပျော်ခီးမဟုတ်ပါဘူး။စစ်ပွဲဟာလာမယ့်နှစ်ပတ်သုံးပတ်အတွင်းပြီးမယ်ဒါမှမဟုတ်မကြာမီပြီးတော့မယ်ဆိုတာမျိုးလည်းမဟုတ်ပါဘူး။ကံမကောင်းစွာပဲစစ်ပွဲဟာကာလတစ်ခုထိရှည်နိုင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့စိတ်ဓာတ်အနေထားတွေကတော့မြင်မားနေသေးပါ။ကျွန်တော်တို့မှပြင်းပြတဲ့အစိတ်ဆန္ဒမရှိဘူးဆိုရင်အောင်ပွဲဆိုတာရှိလာမှာမဟုတ်ပါဘူး။ကျွန်တော်တို့မှပြင်ပြတဲ့စိတ်ဓာတ်ခွန်အားတွေရှိနေသေးပါ
။ Keith မြို့က Finnesty Daniel ကတော့အခုလိုပြောပါတယ
်။ I want to see my mother, father. They are from they are abroad. I'm here.
ကျွန်တော်မိဘတွေနဲ့တွေ့ကြပါတယ်။သူတို့ကပြည်ပမှာပါ။ကျွန်တော်ကဒီမှာပါ။သူတို့စီကိုမသွားနိုင်ပါဘူးလို့သူကပြောတာပါ။နောက်ဒေသခံတဦးဖြစ်တဲ့ Oleski ကလည်းအခုလိုပြောပါတယ်
။ Risky every day, every night. We want to peace.In our country
ကျွန်တော်တို့ဟာနေစဉ်ညစဉ်စိုးရိမ်ထိတ်လန့်နေရပါတယ်ကျွန်တော်တို့တိုင်းပြည်ငြိမ်းချမ်းစေခြင်းပါတယ်တမနာပူတင်စစ်ကိုရပ်ပြီးကျွန်တော်တို့နယ်မြေတွေပြန်ပေးတာကိုလိုချင်ပါတယ်လို့ Oleski ကပြောပါတယ် Katerina ကတော့အခုလိုပြောပါတယ
် This is will be a one war and
ဒီစစ်ပွဲကရေရှည်ဖြစ်မယ်လို့ထင်ပါတယ်အတော်ဆိုးရတဲ့ကိစ္စပါနိုင်ငံတကာအတိုင်းအဝိုင်းရဲ့အကူအညီမပါဘဲဒီစစ်ပွဲကိုမနိုင်နိုင်ပါဘူးလို့သူကပြောဆိုသွားတာပါ GOA နဲ့စကားပြောပြခဲ့တဲ့ယူကရိန်းတွေကတော့စစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းမယ်ဆိုရင်လည်းတိုင်းပြည်ကိုကာကွယ်ဖို့သူတို့စစ်မှုထမ်းနိုင်တယ်လို့ဆိုကြပါတယ်သူတို့ဟာဒီမိုကရေစီစံတန်ဖို့ရဲ့အတွက်ခုခံတိုက်ခိုက်နေတာဖြစ်ပြီးအခုအညီတွေလိုအပ်နေတယ်ဆိုတာကိုကဘာကနားလည်သိချင်တယ်လို့လည်းပြောဆိုခဲ့ကြပါတယ
်။အမေရိကန်မှာနောက်ဆုံးကောက်ယူတဲ့သကောက်စင်းအရာ2022ခုနှစ်မှာနိုင်ငံတွင်ပြောင်းရွှေ့နေထိုင်ကြသူအမေရိကန်နိုင်ငံသား8တန်းကျော်ရှိပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကနေတခြားပြည်နယ်တွေကိုပြောင်းရွှေ့အခြေချသူတွေထောင်နဲ့ချီရှိပြီးလူဦးရေ22တန်းရှိတဲ့ဖလော်ရီဒါပြည်နယ်မှာအခြေချနေထိုင်သူတိုးလာနေပါတယ်။အင်ဂျလီနာဘာရာဆရန်သတင်းပေးပို့ထားတာကိုမမျှသိအောင်ပြောပြပေးပါမယ်ရှင
်။ Hollywood Boulevard မှာရှိတဲ့ခီးသွားလုပ်ငန်းပိုင်ရှင်ဂျွန်ဂါဘန်ဟာကယ်လီဖိုးနီးယားကို2000ခုနှစ်တုန်းကပြောင်းလာတာပါ။သူကကမ္ဘာလှည့်ခီးသွားတွေအတွက်ခီးစဉ်တွေစီစဉ်ပေးတယ်လို့ Los Angeles မြို့တဝိုက်နာမည်ကျော် Hollywood သရုပ်ဆောင်ရဲ့အိမ်တွေကိုခီးသွားတွေကိုလိုက်ပြပေးပါတယ်
။ကျွန်တော်ပြင်သစ်တောင်ပိုင်းကပါ။ဒါပေမဲ့ကျွန်တော်ကအမေရိကန်မှာနေဖို့စိတ်ကူးနဲ့ကယ်လီဖိုးနီးယားကိုသွားခဲ့တာ
ပါ။ဒါပေမဲ့သူ့မိတ်ဆွေတချို့ကပြည်နယ်ပြောင်းပြီးတော့အခြေချနေကြတယ်လို့ပြောပါတယ်
။လူတွေကစိတ်ပြစ်လာတော့လူတွေကစိတ်ဖိစီးမှုတန်ကိုမခံနိုင်ကြတော့ဘူ
း။အမေရိကန်မှာနောက်ဆုံးကောက်ယူထားတဲ့သကောင်စင်းရ2022ခုနှစ်တနှစ်ထဲမှာလေကယ်လီဖိုးနီးယားကနေပြီးတော့တခြားပြည်နယ်တွေကိုပြောင်းရွှေ့အခြေချသူက8တန်းကျော်ရှိပါတယ်။အများစုက Texas ပြည်နယ်ကိုနှစ်သက်ကြပါတယ
်။ Texas ကိုလာခဲ့ပါ။တခြားရှုပ်ထွေးကိစ္စတွေတော့တင်မလာနဲ့ပေါ့
။လူတွေဘာကြောင့်ဒီပြည်နယ်ကိုပြောင်းလာခြင်းလဲဆိုတာကိုပြောပြပါတယ်
။ We don't have a state income tax.
ဒီမှာပြည်နယ်ကိုစောင့်စရာမလိုပါဘူး။ဈေးဆိုင်ဆိုရင်လည်းကယ်လီဖိုးနီးယားထက်အများကြီးတက်တာပါတယ်။
တက်ကဆက်ကနေကယ်လီဖိုးနီးယားကိုပြောင်းရွှေ့နေထိုင်သူတွေလည်းရှိပေမဲ့စီးရင်တွေအရတော့2022ခုနှစ်ထဲမှာ42,000လောက်ပဲရှိပါတယ်အမေရိကန်မှာအခုလိုပြည်နယ်ရွှေ့ပြောင်းနေထိုင်ကြတာဟာကယ်လီဖိုးနီးယားတပြည်နယ်တည်းတော့မဟုတ်ပါဘူးကိုဗစ်ကရောဂါနောက်ပိုင်းနိုင်ငံတွင်းပြောင်းရွှေ့နေထိုင်သူတွေပိုပြီးတော့များလာတာပ
ါ Pandemic of course had a big impact on how we seeOur place of residence, how we see.
COVID ကနောက်ပိုင်းကိုလုတ်တဲ့အလုံးနဲ့နေထိုင်တဲ့နေရာတွေအပေါ်အမြင်တွေပြောင်းလဲကုန်ကြပါတယ်။ဒီနေရာမှာတော့မနေနိုင်တော့ဘူး။တခြားတနေရာပြောင်းမယ်ဆိုတာမျိုးတဲ့နောက်တစ်မျိုးစမ်းကြည့်မယ်ဆိုတဲ့သဘောနဲ့ပြောင်းကြတာပါ
။တကောင်ချင်းကင်းကနဲတွေအရ2022ခုနှစ်မှာပြည်내ပြောင်းရွှေ့နေထိုင်သူ American 800,000ကျော်ရှိပါတယ်
။ I believe that we're in a moment wherePeople are trying to
အခုချိန်ကလူတွေကကိုယ့်ရဲ့စံတန်ဘိုးတွေနဲ့ကန့်ညီမဲ့နေရာမျိုးကိုရွေးချယ်ဆုံးဖြတ်ရတဲ့အခိုက်အတန့်မှာဖြစ်နေတာပါ
ကယ်လီဖိုးနီးယားကနေအရီဇိုနာပြည်နယ်ကိုပြောင်းရွှေ့နေထိုင်သူ9400ရှိပြီး9000လောက်ကဖလော်ရီဒါကိုပြောင်းရွှေ့ပါတယ်လူတော်တော်များများတခြားပြည်နယ်မှာပြောင်းရွှေ့နေထိုင်နေဆိုပေမဲ့လူဦးရေ39သန်းရှိတဲ့ကယ်လီဖိုးနီးယားပြည်နယ်ကအမေရိကန်မှာလူဦးရေအများဆုံးပြည်နယ်တစ်ခုဖြစ်နေသေးပဲဖြစ်ပါတယ်ရှင်
American Agatha သိပ္ပံ Agency NASA ကဥတုရာသီပညာရှင်တဦးရဲ့အဆိုအရ2022ခုနှစ်ထက်စာရင်ဒီနှစ်ထက်အပူချိန်ပိုမြင့်လာမယ်လို့ခန့်မှန်းပါတယ်။တစ်ချိန်တည်းမှာပဲဇန်နဝါရီလအတွင်းဥရောပတိုက်ထဲကနှင်းလျှော်စီစခန်းတွေမှာနှင်းတူတွေကင်းမဲ့နေချိန်မှာ American နိုင်ငံက California ပြည်နယ်မှာတော့နှင်းတွေဒုနဲ့ဒင်းနဲ့ကျဆင်းခဲ့ပါတယ်။ AP သတင်းကိုအခြေခံပြီးနန်းလောင်တင်ပြထားပါတယ်ရှင်။
တဲ့တကူနေလျှော်စီအားလျက်ဖြစ်ပေမဲ့လို့2024ဇန်နဝါရီလထဲမှာတည်းအိန္ဒိယတို့ထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသနေလျှော်စီတောင်ဆောင်တွေပေါ်မှာနှင်းအလုံးလုံးမကျခဲ့တာကြောင့်ဒေသတွင်နေလျှော်စီခီးသွွားလုပ်ငန်းတွေထိခိုက်ခဲ့ရပါတယ်။အိန္ဒိယမိုးလေဝသအရာရှိတွေရဲ့အဆိုအရဒေသတွင်နေ့ပဲအဖူချိန်ဟာဒီဇင်ဘာလလနဲ့ဇန်နဝါရီလလဲကြားပုံမှန်ဆန်နှုန်းထက်အနည်းဆုံး6ဒီဂရီစင်တီဂရိတ်30ဒီဂရီဖာရင်ဟိုက်ထက်ကျော်လွန်ခဲ့တာပါ။ပြည်ကရနဲ့မှာလည်းတစ်ကမ္ဘာလုံးအပူချိန်ပြင်ထရာကပျက်စီးဆုံးရှုံးမှုတွေကြီးမားခဲ့ပါတယ်။အမေရိကန်ပိုင်ဟာဝိုင်ကျွန်းပေါ်မှာဩဂုတ်လအတွင်းတုံမီတန်ကြောင့်လူသေထက်မနည်းသေဆုံးခဲ့ရပါတယ်။လေကြောင်းပို့ဆောင်ရေးအဖွဲ့ရီရှိဟိုစတန်ကအခုလိုပြောပါတယ်
။ We were not prepared for what we saw.What we saw looked like an area that had been bombed and burned.
အခုမြင်တွေ့နေရတဲ့မြင်ကွင်းတွေအတွက်မယုံကြည်နိုင်အောင်ပါပဲ။ကျွန်တော်တို့မြင်ခဲ့ရတာကစစ်ပွဲဇုန်ထဲမှာဘုံကျဲခံရပြီးမီးရှို့ခံရတဲ့နယ်မြေတစ်ခုရဲ့ညနဲ့တူပါတယ်။မယုံကြည်နိုင်စရာပါပဲ။ကျွန်တော်မာဝီကနေထွက်လာတာ52နှစ်ရှိပါပြီ။ကျွန်တော်တို့52နှစ်တာတိဆောက်ခဲ့ရတာတွေမိတဲ့အားလုံးပါကုန်ပါတယ်။အဲ့ဒီလောက်ပျက်စီးခဲ့တာမျိုးတစ်ချိန်တစ်ခါတောင်မှမမြင်ဘူးခဲ့ပါဘူ
း2023ခုနှစ်ဖေဖော်ဝါရီလအတွင်းအီရတ်နိုင်ငံတောင်ပိုင်းမှာတော့ပြင်းထန်တဲ့မိုးခေါင်မှုနဲ့ရင်ဆိုင်ခဲ့ရပြီးလယ်မြေတွေသိသိသာသာပျက်စီးခဲ့ရတဲ့အတွက်လယ်သမားတွေနဲ့တိုးထိန်တွေလည်းသူတို့ရဲ့တရိတ်ဆန်တွေကိုရောင်းချခဲ့ရတာပါအူဖရိတ်မြေတွေနဲ့ဆူဆွနေတဲ့ area အများပြားဟာလဲမိုးခေါင်ရေရှားမှုနဲ့ကြုံခဲ့ရပြီးလက်ရလုံငန်းနဲ့ငါးဖားလုံငန်းတို့ကိုမိခိုနေရတဲ့လယ်သမားတွေရဲ့လူမှုဘဝတွေခက်ခဲကြမ်းတမ်းခဲ့ရပါတယ်။ရှာသီဥတုဖောက်ပြန်မှုကြောင့်အပူချိန်မြင့်တက်လာတာနဲ့မိုးခေါင်ရေရှားမှုတွေလည်းပိုးပြီးတော့ဆိုးဝါးလာပါတယ်။ရှာသီဥတုပုံမှုပြင်းထန်လာတဲ့အများဆိုက်ကလုန်းမုန်တိုင်းတွေလည်းအားကောင်းလာပြီးမိုးများလာတဲ့အပြင်အကြိမ်ကြီးလည်းပိုးပြီးတော့ဆိတ်လာပါတယ်။အာဖရိကအရှေ့ပိုင်းကမိုးခေါင်ရေရှားမှုတရှိလာတာကြောင့်ဒေသခံမိသားစုတွေလည်းစီရီတွေနဲ့ခဲရတာပါ။အပြော့လာတဲ့လာနီညာအေးလိုင်းကြောင့်မိုးခေါင်ရေရှားမှုတရှိလာချိန်မှာကမ္ဘာတောင်ဖက်ဆွန်းလွှဲရသည်မှာတော့စံချိန်တင်အောင်ပုံပြင်လာပါတယ်။အိန္ဒိယနိုင်ငံမှာတော့ချိုးလအတွင်ပြင်းထန်တဲ့အပူလိုင်းကြောင့်လူဦးရေအထူးထဆုံးဖြစ်တဲ့ဖီနန်တို့ကလူ380နီးပါးသေဆုံးခဲ့ရပြီးဆင်းရုံတွေမှာလည်းအပူဒဏ်သိလူနာတွေနဲ့ပြင်းထန်နေခဲ့ပါတယ်။ကဘာပေါ်မှာမှတ်တမ်းတင်ခဲ့တဲ့များအပူချိန်အမြင့်ဆုံးကတော့1973ခုနှစ်ဇူလိုင်လမှာရောက်ရှိခဲ့တဲ့ 56.69 ဒီဂရီဆယ်စီယပ်ဖြစ်တယ်လို့ကမ္ဘာမိုးလေဝသအဖွဲ့ WMO ကပြောပါတယ်။လိပြားနိုင်ငံရှိဘက်ကန်ရော်ရာမှာလည်းအားကောင်းတဲ့မုန်တိုင်းဝင်တိုက်ခဲ့တာကြောင့်မိုးတဲထန်ပြီးလူအသက်ပေါင်များစွာဆုံးရှုံးခဲ့ရပါတယ်။အသက်ဘေးကလွန်မြောက်ခဲ့တဲ့မူဆာအီဘရာဟင်ကအခုလိုပြောပါတယ်
။ انهار السد الكبير بتاع درنا.اندفعت المياه علو قريب
جنا يلون تمنجي بيو جا توا ပါတယ်ဘွက်တွေနဲ့စီးဆင်းလာတဲ့ရေတွေကမီတာ20လောက်မြင့်ပါတယ်ရေတွေကအဆောက်အုံတွေကိုလည်းရိုက်ခတ်ပြီးဝင်းတစ်ခုလုံးလူတွေတေကုန်တာပါကျွန်တော်တို့အိမ်ဘေးမှာတော့စိုက်ခင်းတွေရှိပြီးအဲ့ဒီမှာဆွေမျိုးတွေနေထိုင်ကြတာပါသ ူတို့အလုံးဘေးကင်းပါစေလို့ပဲဆုတောင်းရပါတယ်
တခါ Greece နိုင်ငံအလယ်ပိုင်း Bulgaria နဲ့ Turkey နိုင်ငံတို့မှာလည်းမုန်တိုင်းတွေဝင်တိုက်ခဲ့တာပါလူသားတွေကြောင့်ရာသီဥတုပြောင်းလဲလာရကမုန်တိုင်းတွေလည်းဆဲဆပိုးတိုက်လာသလို40ရာခိုင်နှုန်းပိုးပြီးတော့အာကောင်းလာတယ်လို့World Weather Attribution ရဲ့သိပ္ပံပညာရှင်တွေကစစ်တမ်းကောက်ယူခဲ့ကြတာပါ။နိုဝင်ဘာလအထက်မှာတော့အီသီယိုးပီးယား၊ကင်ညာနဲ့ဆိုမာလီယာနိုင်ငံမှာမိုးသည်ထန်မှုကြောင့်လူ130ထက်မနည်းသေဆုံးခဲ့ရတာဖြစ်ပါတယ်
။ Stream တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇလန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းပါရှင်။ VUE American တန်ရဲ့2024ခုနှစ်ဖေဖော်ဝါရီလ22ရက်ဂျာတာပရင်းနေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့ဂျန်စီအကစားအစီအစဉ်တို့ကိုမကြိုက်ခင်မှာထုတ်လွှင့်ပါမယ်ရှင်။အခုအရင်ဆုံးတော့ Editor နဲ့ဆွေးနွေးခန်းကိုနားဆင်ကြရအောင်ပါ။အဖက်ဖက်မှာထိခိုက်ဆုံးရှုံးမှုတွေရှိလာနေတဲ့စစ်ကောင်စီကြဆုံးလူနေပြီလို့သုံးသပ်သူတချို့ကဆိုနေကြသလိုပန်းတိုင်ဝေးသေးတယ်တက်ထောင်ရမယ့်အချိန်မရောက်သေးဘူးလို့သတိပေးသူတွေလည်းရှိနေပါတယ်ပြည်သူတွေလိုချင်တဲ့ဒီညီအေးချမ်းမှုရရှိရေးဘလောက်နှီးဆက်လာပြီလဲခုသတင်းပတ်အက်ဒီတာနဲ့ဆွေးနွေးကမ်းမှာမမြသစင်အောင်ကဥကျော်စန်တာကိုမေးမြန်းဆွေးနွေးထားပါတယ်ရှင်
အခုဒီမြန်မာနိုင်ငံလက်ရှိအခြေအနေတွေပေါ်မှာပြောရမယ်ဆိုရင်စစ်ကောင်စီကြဆုံးမှုတိတ်မဝေးတော့ဘူးဆိုပြီးတော့တချို့ကတော့သုံးသပ်ပါတယ်ဒီပေါ်မှာဘယ်လိုသဘောရပါလဲ
တိတ်မဝေးတော့ဘူးဆိုတာအဓိကအဖြစ်စီရေးအင်အားနိုင်ငံရေးအင်အားနိုင်ငံခြားဆက်ဆံရေးစသဖြင့်အဲ့ဒါတွေကိုကြည့်မယ်ဆိုရင်တော့စစ်ကောင်စီဘက်ကအဖက်ဖက်ကအာဏာဆိုးလဲလဲဆိုတာတွေ့ရပါတယ်အထူးသဖြင့်စီရေးမှာရှုံ့နှိမ့်မှုတွေအများကြီးတွေ့တယ်ဆိုတော့စီရေးကျွမ်းကျင်သူတွေကစစ်ကောင်စီဟာတာရှိခဏမှမဟုတ်ဘူးလို့ပြောကြတာတွေရှိပါတယ်ဆိုရဆုံးကစစ်တပ်ရဲ့အင်အားကျဆင်းနေတာတို့ကြည့်မယ်ဆိုရင်ခေါင်းဆောင်အပေါ်မှာယုံကြည်မှုနည်းလာတယ်ဗိုလ်ချုပ်မှုကြီးမောင်းလာတို့ထွက်ဖို့တောင်းဆိုတဲ့ဆံတွေကျလာရတယ်ဆိုတော့ဒါစစ်ကောင်စီဘက်ကအင်အားအများကြီးဆိုရကျဆင်းနေတယ်ဆိုတော့ပြသတာဖြစ်ပါတယ်ဒါကိုအခြေခံပြီးတော့ကျွမ်းကျင်သူတွေကသူတို့ကျဆုံးမဲ့အချိန်မဝေတော့ဘူးလို့ပြောနေကြတာပါဒါပေမဲ့တချို့ကျွမ်းကျင်သူတွေကတော့လည်းပဲပန်းနိုင်မရောက်သေးဘူးတက်ထောင်ရမယ့်အချိန်မဟုတ်သေးဘူးဒါအပိုင်တွက်ဖို့ကတော့ဆိုလုံးသေးရဲ့စစ်ကောင်စီကြဆုံးတော့မယ်လို့အပြတ်တော့မပြောနိုင်သေးဘူးဒီကုတ်ခဲတော့လူရလဲဦးမယ်ဆိုပြီးပြောထားတာရှိပါတယ်ဆိုတော့ဒီတိပြတ်တော့မပြောနိုင်ဘူးအင်အားကတော့တော်တော်ရိုင်းနေနေပြီလို့ပြောနိုင်မယ်ထင်ပါတယ်အဲ့လောက်ကတော့
အခုအခြေအနေမျိုးကဒါစစ်ကောင်စီအတွက်ထွက်ပေါက်ပိတ်နေတဲ့သဘောပါလား
အဲ့လိုထွက်ပေါက်မရှိဘူးဘက်ဖက်ကနေပြီးတော့နိုင်ငံရေးစီးရေးတဏ္ဍာရေးဝိုင်းဝန်းပိစုခံရတဲ့ခါမှာထွက်ပေါက်ကတော့ကျူပန်းဆရာမှာပါပဲဘယ်သူမှအဲ့လိုညင်ပြီးတော့အသေးခံတော့မှမဟုတ်ပါဘူးဒါသဘာဝပါပဲဘယ်အင်အားစုကမှပုဂ္ဂိုလ်တူချင်းနဲ့ပဲလုံနေမှာပုံစံသူကထွက်ပေါက်ကတော့ဆန်နေရပါပဲထွက်ပေါက်တွေကတော့သူတို့ကြိုးစားတော့လဲစီးရေးမှာလဲထွက်ပေါက်ဆရာရှိရဲ့နိုင်ငံရေးအဖြစ်ဒါခါစလန်မှာဆက်ဆံရေးနှီးမျိုးစုံနဲ့ထွက်ပေါက်ဆန်နေပါဒါပေမဲ့ဒီထွက်ပေါက်တွေကတကယ်သူတို့လွယ်လွယ်ကူကူထွက်လာနိုင်ရဲ့ထွက်ပေါက်တွေဟုတ်ရလားဆိုတာကတော့စဉ်းစားစရာပါပဲဒါကတော့
ကစီးရေးရထွက်ပေါက်ကောရှိနိုင်မှာမလား
စီးရေးရထွက်ပေါက်ရှိနိုင်တယ်လားဆိုတော့အဓိကအဖြစ်သူတို့မှာလက်နက်အင်အားတော့ရှိသေးတယ်ရုရှားတို့ဘာလို့ကသူတို့လက်နက်ပင့်နေရဲ့လေတအင်အားရှိတယ်အမြောက်နဲ့လှမ်းပစ်နိုင်တဲ့အင်အားတွေရှိတယ်ဒါပေမဲ့လူရင်းအသိမရှိတော့ဘူးစိတ်ဓာတ်ကျဆင်းတယ်ထွက်ပြေးတဲ့လူတွေရှိတယ်လက်နဲ့ဆွန့်သွားတဲ့လူတွေရှိတယ်ခေါင်းဆောင်မှုအပေါ်မှာလူကြည့်မှုနည်းလာကြတယ်တိုက်လို့စိတ်မရှိတော့ဘူးဆိုဒီဟာတွေကိုဖြစ်တင်းဖို့အတွက်လည်းသူတို့ကဒါလူတိုင်းအသက်အရွယ်ရောက်ပြီးတဲ့လူတိုင်းစိတ်မှုမထမ်းမနေရဥပဒေဆိုတာအတင်းကျလုပ်လာရဲဆိုတာတွေ့ရပါတယ်သူတို့ကအင်အားစိတ်လုံနေလို့ပေါ့ဒါပေမဲ့လည်းဒီဟာတကယ်တော့ထိရောက်မှုရှိပါမလားဆိုတော့ဘေးကွန်ပြည်စားဖြစ်လာပြန်တယ်။သုံးသပ်သူတို့ကတော့သူတို့လူကျင်တဲ့ရည်မှန်းချက်မှာပေါက်မြောက်ဖဲနဲ့ backfire မလိုလားတဲ့အကျိုးသူတို့ပုံမပြီးတော့ဆန့်ကျင်မှုတွေကပုံမများပြလာလိမ့်မယ်ဆိုပြီးတော့တွေ့နေရတဲ့လက်ရှိပါတယ်။သူတို့ကတော့သူတို့ကိုထောက်ခံတဲ့ဆန္ဒပြပွဲစစ်မှုမထမ်းမနေရဥပဒေကိုထောက်ခံတဲ့ဆန္ဒပြပွဲတော့ရှိရဆိုပြီးတော့နေရာတစ်ခုတစ်ခုကိုပေါ်ပြတာတွေ့ရပါတယ်။ဒါပေမဲ့လူများစုကတော့ဘယ်သူမှတအားလက်မခံကြဘူးဒါကိုအခုလုံး tangwe sukha le luri be phit par le so ro da le be thuru twa si ye thwa paw ga ma phit nai ma wu si ye a phin thwa paw pait ni le lo pyo ma phit par le da ro
a ta khu chin si chi me so yin di naingan ye a ya so yin le kaw pwe lou me lo le dan pit la ma le da ho thwa paw phit la nai ma la
da le thwa paw sia ra si ja le naingan ye thwa paw Yuka boy, Loma, so Bello, Chin, and Lomales, who are Yuka boy, Lopo, Tangi, Bumam, Pizibus, who are the Tibi, Chowla Dure, Nauka Chowla Dure, Bumamajin, and Pibubura, Ubumanjin, Pila Lula, through Sabio Retinus, and Pulula, Sulu Dogger, with your kind Bello, Yuka Boluma, Pimit and Tibetan, and Ludi Long Miau, Tunis Long Beck, Yakar, and Israel Lever, Ladu Wek, Chin. ကချင်းကလည်းပြောရွေးကောက်ပွဲမဝင်ရတဲ့ဆိုပြီးတလောလုံးကပဲမရိတ်နေရာတင်ရရထုတ်တာတွေ့ရခချင်းခရီးရရထုတ်တာတွေ့ရအဲ့လိုပဲကရင်ဒီပြည်နယ်မှာလည်းကရင်ပြည်နယ်မှာလည်းအဲ့လိုဖြစ်နေရတကမှာအဲ့လိုဖြစ်နေခဲ့ချိန်မှာဘယ်လိုလုပ်ရွေးကောက်ပွဲသွားလုံးမှာလဲဆိုတော့ရွေးကောက်ပွဲလောက်တိုင်းလည်းပဲအဲ့ဒီ ထိုတဲ့ခေါ်တွေ့ရတာရွေးကောက်ပွဲလို့ဆိုတော့လေဆန်တော့ပြစ်လာရပဲချင်းပဲနေရဆိုတော့မပြောသေးဘူးနောက်ဒီလိုအခြေအနေဖြစ်နေအခါမျိုးမှာရွေးကောက်ပွဲလုံလာခြင်းအဖြစ်ရွေးကောက်ပွဲမှာဖြစ်လာမဲ့အကျန်းဖက်စုမှုတွေပိုပြီးဆိုးွားလာတင်ပါတယ်ရွေးကောက်ပွဲမှာတချို့မြန်မာနိုင်ငံလို့အခြေအနေမျိုးမှာရွေးကောက်ပွဲလို့ရင်တော့ရွေးကောက်ပွဲဟာစုပူးအောင်ကြွားမှုကိုပိုပြီးဆွတ်ပေးရွေးကောက်ပွဲမျိ
လှုပ်လာနိုင်မှာလား
အခုကတော့လာအိုအစကြအဥရာဖြစ်တဲ့အချိန်မှာစစ်ကောင်စီကဒီနိုင်ငံရေးဘူးစလေမဟုတ်တဲ့အရာရှိကြီးတယောက်ကိုသူတို့စီမံအစည်းအဝေးတက်ဖို့ဆီလွှတ်ခဲ့တာရှိပါတယ်ဒီဟာကိုအစတုန်းကစစ်ကောင်စီကတင်းခံထားခဲ့တာအာဆီယံကမင်းတို့ဟာအာဆီယံ၅ချက်ကိုမလိုက်နိုင်တဲ့အတွက်ကြောင့်အာဆီယံကိုမင်းတို့ရဲ့နိုင်ငံရေးကိုယ်စားလှယ်လက်မခံဘူးနိုင်ငံရေးကိုယ်စားလှယ်မဟုတ်တဲ့အဆင့်ဝင်ကတော့လက်ခံမယ်ဆိုတော့ပြောခဲ့တယ်အင်ဒိုနီးရှားမှာအစည်းအဝေးကျင်းပစဉ်တုန်းကအဲ့ဒီဟာကိုမြန်မာနိုင်ငံစစ်ကောင်စီကတော့လက်မခံခဲ့ဘူးလက်မခံခဲ့လို့ကမ်ဘောဒီးယားနိုင်ငံရဲ့ခေါင်းဆောင်ဟွန်ဆန်းကဗိုလ်ချုပ်ကြီးမြောင်းလှန်စီကိုစာရေးခဲ့တယ်လို့ကျွန်တော်ပြရပါရဲအဲဒီစာထဲမှာဘယ်လိုရထားလဲဆိုရင်သူကဒီအာဆီယံကပေးထားတဲ့နေရာကိုခင်ဗျားတို့စစ်ကောင်စီကယူရင်ယူမယူရင်ဒီနေရာကို NUG ကိုပေးရလိမ့်မယ်ဆိုပြီးတော့ရေးခဲ့တယ်လို့အဲဒီမှာ Bangkok Post သတင်းစာထဲမှာအဲဒီမြန်မာအရေးကျွမ်းကျင်တဲ့ကာဝီဆောင်းပါးရှင်ကရေးထားတာကျွန်တော်ဖတ်ရပါတယ်အဲဒီဟောဗိုလ်ချုပ်ကြီးမြန်လာသိစိတ်ဆိုးတယ်စိတ်ဆိုးပြီးတော့ဘူးစလည်းမလွတ်တော့ဘူးဆိုပြီးနေခဲ့တယ်လို့ပြောပါတယ်အဲဒီမှာဆိုတော့အဲ့လိုတင်းနေခဲ့ပေမဲ့အခုကျတော့လာအိုစ်အလှည့်ကျလာတော့လာအိုစ်ကိုသူကအဲ့ဒီထောက်ပြန်ပြီးတော့လိုက်လျော့ပြီးပြန်လွှတ်တယ်ဆိုတော့ထပ်ပေါက်ရလို့ရညာသူတို့တွက်တယ်လို့ပြောလို့ရပါတယ်။ဒါပေမဲ့လာအိုစ်ကိုယ်စားလှယ်ဖြစ်တဲ့နိုင်ငံသားဝန်ကြီးကမြန်မာနိုင်ငံသွားပြီးတော့ဗိုလ်ချုပ်ကြီးမြန်မာနဲ့တွေ့ရခါမှာသူတို့ဆွေးနွေးတယ်နိုင်ငံလုံးကဘာအစည်းအဝေးဆွေးနွေးစာမထုတ်ပြန်ဘူး။သူတို့ဆွေးနွေးပြီးမကြခင်မှာထိုင်းနိုင်ငံသားဝန်ကြီးကလည်းပဲလုပ်တယ်ဒီဟာထိုင်းဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားဝန်ကြီးကလည်းပဲအမေရိကန်နိုင်ငံသားဝန်ကြီးနဲ့တွေ့တယ်ဆိုပြီးတော့မြန်မာနိုင်ငံကိစ္စကိုလုပ်မယ်သူတို့ကတော့ပွင့်ပွင့်လင်းလင်းပဲသူတို့ကတစ်ခါ transparent ဖြစ်ပြီးတော့နှစ်ဖက်လုံးပါဝင်တဲ့ support တူညီမှုစာနာမှုအထောက်ပံ့ရရှိရေးအတွက်ငါတို့ဝိုင်းလို့ရအောင်ဆိုပြီးတော့ပြောတယ်အာဆီယံကိုလည်းပဲပြောတယ်အဲ့လိုတရုတ်ကိုလည်းပြောတယ်သူတို့ကအဲ့လိုလုပ်တဲ့နေရာမှာတော့ပွင့်ပွင့်လင်းလင်းလုပ်မယ်ဒီလိုလုပ်ချင်းပြီးမြန်မာပဋိပက္ခကိုညှဉ်းပန်းစွာဖြည့်ဆည်းနိုင်ရေးအတွက်ဥတီဖို့ကြိုးရတယ်ဆိုပြီးတော့ထိုင်းကတော့ပွင့်ပွင့်လင်းလင်းပြောတယ်ဆိုတော့ကျွန်တော်တခုစံတရားဖြစ်ပြီးစဉ်းစားမိတာကလာအိုစ်ကသွားတွေ့တယ်ဘာမှမပြောဘူးမကြခင်မှာပဲထိုင်းကအမေရိကန်နိုင်ငံသားဝင်ကြီးနဲ့တွေ့ဆိုတော့သူတို့ဟာလာအိုစ်ကိုယ်လုံးလုံးဆွဲထားရမှာပေါ့ဗျာမယုံလို့သလားလာအိုစ်တောင်မှတရုတ်ကဒင်းကြီးရောသူကအဲဆိုတော့အဲ့လိုဖြစ်သွားမှာကိုစိုးလို့လည်းပဲအမေရိကန်ကသွားပြီးလက်တွေ့ရလည်းဖြစ်နေတယ်ဟာဟိုဘက်တရုတ်သဘောနဲ့ဆုံဖြတ်တာလည်းဖြစ်ကုန်မယ်မင်းတို့လည်းလုပ်ပါဆိုတော့ပြောရလို့ဖြစ်နေလို့ထင်ပါတယ်ဆိုတော့အဲ့ဒီဟာမှာမြန်မာနိုင်ငံအတွက်ဘလို့ထွက်ပေါက်ရမလို့တော့မသိဘူးဟိုဘက်နှစ်ခုကတော့နိုင်ငံဆင်ထိုးနေရတယ်လို့ယူဆပါတယ် ဆိုတော့မပြောတတ်ဘူးအဲဒီလာအိုစတိုလုတ်တဲ့ဟာဘယ်လိုပဲဖြစ်ဖြစ်နောက်ခါထိုင်းသားလုတ်လာမဲ့ကိစ္စကိုလက်ခံတယ်နှစ်ဖက်လုံးကလက်ခံကြတယ်ဆိုရင်တော့တမျိုးတမျိုးထပ်ပေါက်ရနိုင်ပါတယ်အခုအထိကတော့အန်ယူဂျီဘက်ကလည်းပဲအာဆီယံကိုလုံးဝလက်မခံတဲ့သဘောပြောထားတာတွေ့ရပါတယ
်ဟုတ်ပါတယ်မြန်မာရေးကဒီနိုင်ငံတကာကလည်းဝိုင်းပြီးတော့စူးစမ်းနေကြတာပါအဲ့တော့ဒီခရီးနီးပြီလားလို့မေးရမယ်ဆိုရင်ဦးကျော်စံတာရဲ့အဖြစ်ကိုသိပါရစေ
ဒီခရီးဆိုတာအမြန်မာပြည်သူတွေရဲ့ခရီးပန်းနိုင်ကတော့တကယ်တော့ Federal Democracy ပြည်ထောင်စုထူထောင်ရေးဖြစ်ပါတယ်ဒီ Federal Democracy တိဆောက်ရေးခရီးလမ်းမှာအဓိကပိတ်ဆို့ထားတဲ့အုတ်တိုင်းကြီးကတော့ဆက်အနာရှင်စနစ်ဖြစ်ပါတယ်ဆိုဒီဆေးနာရှင်စနစ်ဆိုတဲ့အုတ်တန်းကြီးကိုဖြိုချရမယ်ဆိုအခုကြတော့စစ်တပ်ကခနော့ခနဲ့ဖြစ်နေပြီဆိုတော့စစ်တပ်ရိုင်နေနေပြီပေါ့လေအဲ့လိုပြောလို့ရတယ်ဆိုတော့စစ်ကောင်းဆောင်နေရာမှာနောက်တဲ့ဝအစားထုတ်လိုက်ရင်ကောဆေးအနာရှင်စနစ်ဆိုတာစနစ်ကြီးပြတ်သွားမလားမေးရစီစနစ်တစ်ခုလုံးပြတ်သွားတော့နည်းနည်းလေးလုံရလင်းမဲ့ထင်ပါတယ်နောက်တစ်ခုကတော့ဒီတတိုင်းကြီးပြတ်သွားပြီဆိုတော့နောက်တစ်ခါတတိုင်းမဟုတ်တဲ့ခလုတ်ကစင်းတွေ Stumbling Blocks တွေရှိသေးတယ်ဥပမာဖြင့် Federal Democracy ပြည်ထောင်စုထူထောင်ရေးဆိုတာ Federal နဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေကအလုံးလောက်သဘောတူညီရပါလားဒီညမှာစစ်ကောင်စီကတခုပဲဆိုရင်တောင်းတာသူတို့ trap out အနေနဲ့ထက်ပြောရမယ်ဆိုရင်သူတို့ကလူမျိုးရေးအဖြစ်ရန်တိုက်ပေးလိမ့်မလားအဲ့အသံတွေကြားနေရလေဟာဟိုမှာ Navy လူမြန်မာရေတပ်ကိုအေကပြစ်ခိုင်းတော့နင်းမြုပ်သွားပြီးထွက်လာတဲ့လူကိုဘယ်လို sub လိုက်တယ်ဘာညာတကယ်တော့ဟိုဘက်ကပြန်ပြီးပုံတွေတက်လာဘူးတွေးမှာပေါ့မျက်စိတွေးရတာမဖြစ်ဘူးသူတို့ကယ်ဆယ်နေရတာမဆက်ပါဘူးသူတို့အစကတည်းကလည်းအေကစစ်တုံးပန်းနဲ့ဖမ်းမိတော့မှသူတို့ကောင်းမောင်ပြုစုထားပြီးတော့စစ်တုံးပန်းအလဲလဲလုအောင်လို့ပြောခဲ့တာသူတို့ကောင်းမဲ့ right call မှာဆိုရင်လက်နက်ချလာတဲ့ရဲဘော်တွေကိုဘယ်လိုပြုစုရဲဆိုတာမြင်တဲ့အတိုင်းပါပဲဆိုတော့ဒါပေမဲ့တစ်ဖက်ကတော့ဒါလူမျိုးရေးပြည်ပခါရဖြစ်အောင်ဖန်တီးပြီးတော့ထပောက်ဆန်နေလေသလားဆိုတာလက်စံပြဖြစ်เสียပါမြမစစ်တပ်ဟာအဲ့လိုပြည်ပခါအချင်းအကျမှာပြည်ပခါဖန်တီးပြီးတော့ထွက်တယ်ဆိုတာအစဉ်လာရှိရပါတယ်ဟိုကစံပြဒနာဖြစ်လာတော့ကတရုတ်ဗမာအဓိကရုံးကိုသူတို့ဖန်တီးခဲ့တာရှိတယ်တခါမရှိလာမှဒီဘူစတင်ဘုရားဝါဒပြည်ပခါရဖန်တီးခဲ့တာအဲ့လိုမျိုးမျိုးမျိုးလုပ်တတ်ပါတယ်ဆိုတော့ဒီဟာကိုတော့သူကြီးသားဆောင်ကြည့်ရမှာပေါ့လေအမေအဲ့အခက်ခဲတွေလည်းကြော်လှောနိုင်တယ်ဆိုရင်တော့မျက်စိမြင်တဲ့ဒီခီးဟာဒီခီးကစိတ်မဝေးတော့ဘူးပေါ့တစင်ပြီးတစင်ကြော်တာအမေခလုတ်ကစင်းတွေကတော့အများကြီးဖျက်အောင်မှဖြစ်ပါတယ်ဆေးအနာရှင်စနစ်တိုင်းကြီးကိုလည်းပဲအပြည့်ပြတ်ရှင်းလင်းဖယ်ရှားနိုင်မှသာလေတဖြည်းဖြည်းစစ်ကိုတူလာမှဖြစ်တယ်လို့ပဲပြောမှဖြစ်ပါတယ
်နောက်တစ်ခုမေးချင်တာရှိပါတယ်ဟိုကျမတို့ဒီဆွေးနွေးခန်းပေါ့နော်အပတ်စဉ်တင်ဆက်နေတဲ့ဆွေးနွေးခန်းမှာဦးကျော်ဇန်တာရဲ့ဆွေးနွေးသုံးသပ်ချက်တွေကိုနှစ်သက်တဲ့သူတွေရှိသလိုမကောင်းမြင်တတ်လွန်းနေဆိုပြီးတော့ဝေဖန်တဲ့သူတွေကွန်မန့်မှာလာရေးတဲ့သူတွေလည်းတွေ့ပါတယ်ဒီပေါ်မှာဦးကျော်ဇန်တာအနေနဲ့ဘာပြောစင်ပါလဲ
အာတကယ်တော့ကျွန်တော်တို့ကသတင်းသမားတွေပါကျွန်တော်တို့ကအမှန်ကိုအချက်လက်ကိုအခြေခံပြီးတော့ဒါ facts based analysis လုပ်ရတာဖြစ်ပါတယ်အချက်လက်ကိုအခြေခံပြီးတော့သုံးသပ်ခြင်းသာဖြစ်ပါတယ်ကျွန်တော်ဘာမှပူပြီးတော့ဟိုဘက်ဒီဘက်ရင်းပြီးမပြောပါဘူးကျွန်တော်စိတ်ထဲမှာဘယ်လိုပဲရှိနေရှိနေကျွန်တော်ဟာဒီ view OAC မြင့်ကိုအဆုံးပြုပြီးတော့ကျွန်တော်ဆန္ဒတိုင်းပြောလို့လည်းမရပါဘူးကျွန်တော်ဟာအခြေအနေမှန်ကိုအမှန်တိုင်းကျွန်တော်သုံးသပ်ပြီးတော့ကျွန်တော်ပြောမိတာသာဖြစ်ပါတယ်ဆိုတော့ကျွန်တော်မကောက်မြင်တဲ့လွန်းတယ်လို့ဝေဖန်အပြစ်တင်သူတွေရှိရင်လည်းသူတို့လည်းပဲလွတ်လပ်စွာတင်နိုင်ပါတယ်ဒါကျွန်တော်ကဒီမိုကရေစီကိုလက်ခံတဲ့မီဒီယာဖြစ်ပါတယ်လွတ်လပ်ဝေဖန်နိုင်ပါတယ်အပြစ်တင်တာရှိတယ်တချို့ဆဲဆိုကြတာရှိတယ်ပြပြပြောကြပါစေဒါလည်းပဲကျွန်တော်တင်းတဲ့ခံမှာဖြစ်ပါတယ်လို့ပဲပြောပြရစီဖြစ်စေ
ဟုတ်ကဲ့ပါအခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံတာရှင
်ဟုတ်ကဲ့ဆက်လက်ဆွေးနွေးကြပါမယ်
မြန်မာနိုင်ငံကလူငယ်တူကပ္ပထိတ်တန်းနည်းပညာတက္ကသိုလ်များတက္ကသိုလ်မှာပြိုင်ပွဲဝင်ဖို့ဖိတ်ခေါ်ခံရပါတယ်။ကမ္ဘာမှာအတော်ဆုံးတက္ကသိုလ်တစ်ခုဖြစ်တဲ့ Massachusetts Institute of Technology ကချစ်ပါတဲ့ ARVR သုံးဖက်မြင်ပုံရိပ်ရောင်နည်းပညာပြိုင်ပွဲကိုမြန်မာနိုင်ငံလိုမီးမလားအင်တာနက်မရနိုင်ငံကလူငယ်ဘလို့ကြောင့်ပါဝင်နိုင်တာပါလဲ။ဘလို့အခက်ခဲတွေကြုံရလဲဆိုတာမက်ခင်လေးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
Hey, Gen Z တို့တက်ချင်ရောက်တယ်မီနော်။ Gen Z တွေ ARVR နည်းပညာဆိုတာအိမ်မက်မဟုတ်ပဲလက်တွေဆိုတာကိုအကောင့်ထည့်ဖို့ခဲ့တဲ့လူငယ်လေးတယောက်နဲ့စကားပြောတာရတယ်။သူကဘာလုပ်လဲဆိုတော့
ကျွန်တော်ကတော့အောင်မြင်ချက်မရှိပါဘူး။ကျွန်တော်အခု Massachusetts Institute of Technology MIT မှာ အေအာနည်းပညာနဲ့ပြန်ဝင်လာပြန်နေပါတယ်။ကျွန်တော်မြန်မာနိုင်ငံမှာဆိုရင်အနည်းပညာနဲ့အနည်းပညာနဲ့ပေါင်းဆက်တာတဲ့အားလုံးတစ်ခုကိုဖန်တီးပြီးတော့ကျွန်တော်အိုင်လန်ပေါ်လိုက်ရတယ
်။ဂျန်စီရဲ့ဈာမရေးပန်းစားနေတဲ့အေအာနည်းပညာဆိုတာဘာလဲ
။ကျွန်တော်ပိုကီမွန်ကိုဆိုတာကြားဘူးလားမသိဘူး။ကျွန်တော်ပိုကီမွန်ကိုရဲ့အော်တို့လောက်ဆက်ချောင်းနောက်ဆက်ပုံတော့ရော်ကြီးအောင်မြင်ခဲ့ပါတော့ပူမကိုရဲ့ဒီပညာနဲ့ကျွန်တော်လမ်းမပေါ်မှာကောင်းလေးဟိုလိုက်ပြီးတော့ဒီကျွန်တော်ဖုန်းနဲ့လိုက်ဖုန်းနဲ့ဒီပညာပေါ်တာဒါပေမဲ့အဲ့လမ်းမပေါ်ကကို့ဖုန်းကင်မရာနဲ့ကြည့်လိုက်ရင်အကောင်လေးရဲ့အမြင်ကြီးပေါ်မှာပေါ်လာတယ်။အဲ့မြင်ကြီးပေါ်မှာပေါ်လာတာဒီကျွန်တော်ဖုန်းနဲ့ပဲမြင်ရတယ်အပြင်မှာမမြင်အောင်အဲ့တော့ကျွန်တော် digitally ပဲ online ပေါ်မှာတို့မြင်ရတဲ့အကြောင်းအရာတွေကိုကျွန်တော်ဖုန်းနေနဲ့အပြင်မှာကြည့်နိုင်တဲ့ဥစ္စာကိုကျွန်တော် AR ဒီပညာပေါ်ရဲ့တကယ်တော့အရင်နည်းပညာဆိုတာကလက်တကမ်းမှမရှိရပါတော့။အဲဒါဆိုကျွန်တော်တို့ဒီ Facebook အဖက်တွေ Instagram အဖက်တွေကျွန်တော်ညီလိုက်တုံးကြတယ်။အဲဒီတုံးနေတဲ့အဖက်တွေကလည်းအရင်နည်းပညာပေါ့နော်
။ဆယ်တောင်တွေက ARVR နည်းပညာကိုစိတ်ဝင်စားပြီးတည်ထွင်ဖန်တီးခဲ့တဲ့သူရည်စရာအနေနဲ့လောင်ပြောင်တာကိုလည်းခံခဲ့ရတယ်တဲ့။
လူငယ်တယောက်နေဆိုကျွန်တော်တို့မြန်မာနိုင်ငံရဲ့အကြည့်လိုက်ရင်ဆိုရင်တော့ဒါကြီးက AR နည်းပညာကြီးကမဖြစ်နိုင်ဘူးလို့အရင်ယူဆကြရပါတော့။ဒါပေမဲ့မဖြစ်နိုင်အောင်ဖြစ်ချင်အောင်လှုပ်ချင်တယ်ပဲရှိရလှုပ်ပြလိုက်တာမရှိသေးတဲ့အခြေအနေမျိုးမှာကျွန်တော်အဲ့လိုယူနေရလို့ထင်ရပါဘူး။ဒါဆိုရင်ကျွန်တော်ကတငယ်ရင်းနေဆိုတော့အချင်းချင်းပုံပေါ်ပါပဲရှောက်ပြောတာ။ဒါလို့ဆိုတော့ Transcriber Value လို့ဖြစ်ချင်တယ်။အဲ Elon Musk ဆိုပြီးဖြစ်ချင်တယ်။ဒါပေမဲ့တို့ရပြောမျိုးတို့အချင်းချင်းဖြစ်နေတယ်။ဘယ်ကအကြောင်းမှဆက်မတက်တာပေါ့။အဲ့လိုမျိုးဆိုရင်တော့ကျွန်တော်ကလမ်းကားလိုပဲအကြောင်းမဆက်မတက်ဘဲနဲ့တော်အဲ့လိုမျိုးတကယ်ကိုလမ်းကြောင်းကိုရှောင်နေကြတယ်လူအများကြီးပဲပေါ့။အဲ့လိုမျိုးအချင်းချင်းနဲ့ကတော့ကစားဖြစ်နေကြရတယ်တော့အများကြီးတော့ရှိရပါတော့။ပြောကျွန်တော်စိတ်မြင့်တဲ့အချိန်ကြီးရတော့အများကြီးပဲပေါ့နော်။ဒါကိုယူနေတာဆိုတာတဲ့သူတို့ကကိုမြင်နေရတော့ဘာလို့မမြင်ရတာလဲ။ကိုတို့ကကျွန်တော်တို့က upset တာဖြစ်တာပေါ့။ကျွန်တော်အရင်စိတ် depression ဝင်တာပေါ့။ကိုဒီမှာအကောင်လိုက်ယူနေတယ်ဒါကိုသူတို့လည်းမြင်တယ်။ဒါကိုဘာလို့လက်မခံလဲ
။မဖြစ်နိုင်တော့ဖန်တီးနေတဲ့သူတရားလူလူတွေကသတ်မှတ်ထားတဲ့သူကိုတကယ့်ကိုကဘာအစစ်မြစ်နည်းပညာတက္ကသိုလ်ကြီးတစ်ခုကဖိတ်ခေါ်တာကိုခံထားလိုက်ရတဲ့အခါကျသူစိတ်ထဲမှာဘယ်လိုခံစားရမလဲလို့ထင်တယ်။
ကျွန်တော်ကလည်းကို့အရေးချင်းတက်ဆိုင်ကျွန်တော်လှုပ်လာခဲ့တဲ့လမ်းကြောင်းနဲ့ history ကိုသူများကို judge လုပ်စေချင်တာအဲ့ဒီလိုဆရာကြီးတွေက judge လုပ်လိုက်ရင်တော်က judge လုပ်ခံနေတာပဲရှိရဲ့တကယ်ရမှာမရမှာကျွန်တော်မမျော်လင့်တာဒါပေမဲ့သူကတကယ်တော့ရွေးသွားတယ်ရွေးတယ်ရွေးသွားကျွန်တော်အရန်အော်ပြီးတော့အိမ်ကိုပြောရပါတော့ MID MID ဆိုတာလည်းအရန်မယုံအဖိုင်ပြောနေရတယ်ပေါ့ပြီးတော့သူကကျွန်တော်ကို legal email တွေနဲ့ဆက်သွယ်လာတယ်သူတို့ delay တုံးနေနဲ့ပို့ရဲအဲ့ဒါမှအရန်ယုံသွားတယ်တော့ကျွန်တော်ကိုဆက်လိုက်တာအဲ့ဒါအခုဝင်ပြိုင်ဝင်ကြရပါဘူး။ဘာသာတော့တော်တော်ကြော်ကြော်တယ်ကြော်လာတဲ့ဆိုင်ကြီးကိုယ်လိုလူတွေကြီးပဲကျွန်တော်မယူဘူးတော့နော်။အဲ့မယူဆိုတော့စက်တိတ်ကြလို့ရတယ်ပုံစံမျိုးဖြစ်သွားတာပေါ့
။သူပြိုင်ဝင်ငယ်တော့တိတ်ကြုံနေဦးလေကြော်ကြတာသေးတယ်
။ကျွန်တော်ဆိုအခုပြိုင်နေပြိုင်ဝဲမှာကကျွန်တော်ကကိုရီယူလုပ်တဲ့အကြောင်းအရာကျွန်တော်စတိုရီလိုင်းရှိရဲအဲ့ဒါကိုတို့ကနှစ်ရက်တည်းချင်းချင်းထွင်နိုင်တယ်ဒီမှာပြီးမှဆို10လောက်ကြာမဲ့ဥစ္စာမျိုးတွေအဲ့ဒါမျိုးနှစ်ရက်တည်းချင်းချင်းထွင်နိုင်တယ်ကျွန်တော်အရင်လက်အောင်ပါတော့ဒါကလေဒီလိုလာပြိုင်ရဲ့လူတွေရတယ်ကျွန်တော်တို့Harvard တို့ဒီ Stanford တို့ Yale တို့ Columbia တို့အစားရှိရဲ Ivy League ကကျောင်းသားကျောင်းသူတွေရှိရဲပြီးတော့အရင်ကကျောင်းသားကျောင်းသူတွေမကောက်သူတို့ professor တွေရောစာဆရာမတွေရောဆရာတွေရောကိုယ်တိုင်လာပြန်ရတယ်သူတို့ brain တွေကတအားဆုံးသူတို့ဘာပဲဖြစ်နေလို့ဆင်ပါပဲတုံးပါပဲအဲ့လိုသူတွေကအများကြီးရှိရဲ researcher တွေပါတယ်အဲ့လို ARV company ရ CRC တွေပါတယ်အဲ့လိုတွေတော်တော်ကြီးများကြရပါတော့
နီးလဲမလားသူတို့ internet အခက်အခဲတွေကြုံတွေ့နေရတဲ့မြန်မာပြည်ကသူ့လိုမျိုးဖန်တီးနေတဲ့လူငယ်တွေအတွက်လည်းအခုလိုမြန်မာ base ကပြောထားသေးတယ
်ကိုဘာလို့စားခဲ့လဲဆိုတာအမြဲတမ်းစဉ်းစားရကိုရင်ကြီးရဲ့ကြဲအစုံကြီးရောက်စီလာကိုကိုထိမိလာတကယ်တော့မထိသေးဘူးဆက်တာလို့ကျွန်တော်ဒီမှာအဆက်လေးချလိုက်တယ်ဒါပေမဲ့အဲ့အဆက်ကိုတခါရဲဘာပဲလုံးနေလုံးနေတခါရဲဆက်သွားမဲ့လမ်းကြောင်းတစ်လိုင်းရတယ်တခုခုပေါ်လာလိမ့်မယ်အဲ့တော့အဆက်တွေသာရှောက်ချနေလုံးစီလာလုံးစီလာလုံးတာလုံးတဲ့အဲ့လိုမျိုးတော့ပြောချင်တယ်ဟုတ
်ကဲဂျန်စီတို့ရေဘသူတွေကပဲကိုကိုတိုက်ခိုက်နေပါစေစိတ်တကြအောင်ပဲလုံးလုံးကိုဖြစ်ချင်တဲ့အရာတခုကိုဆွေးရှိရှိနဲ့ဆက်သွားမယ်ဆိုလို့ရှိရင်ကိုယီမန်ထားတဲ့အရာတခုရောက်ဖို့ကလက်တကမ်းမယ်ဆိုတာဒီလူငယ်လေးကသတိပြသွားတယ်နော်ကဲဒီတစ်ပတ်တော့ဒီလောက်ပဲနောက်တစ်ပတ်မှပြန်ဆုံတွေ့ကြရအောင်တတ
နောက်ဆက်တစ်ချိန်မြောက်ကမ္ဘာရေကူးပြိုင်ပွဲကိုကာတာနိုင်ငံဒိုဟာမှာကျင်းပခဲ့ကြပြီးနိုင်ငံတကာရေကူးချန်ပီယံတွေအချိန်နဲ့ရှင်ပြိုင်ခဲ့ကြပါတယ်။အမေရိကန်ကကမ္ဘာကျော်ဂေါက်သီးချန်ပီယံထိုက်ဂါဝုဒ်စ်ဟာပြီးခဲ့တဲ့တစ်ပတ်ကကျင်းပတဲ့ဂျနက်စစ်ဂေါက်သီးပြိုင်ပွဲကနေဆက်မကစားပဲဘာကြောင့်ထွက်လိုက်တာပါလဲ။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရန်နိုင်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ view ရဲ့တပတ်အတွင်းအားသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်So this is the 200 meters back. Let's start the game now. Gaba Yegu Championship ပြိုင်ပွဲကိုတော့ Qatar နိုင်ငံဒိုဟာမြို့မှာ February 2ရက်နေ့ကနေ16ရက်နေ့ထိကျင်းပခဲ့ပါတယ်။ February 16ရက်နေ့ကအမျိုးသားမီတာနေရာဖလက်ကူပြိုင်ပွဲမှာတော့ Spain နိုင်ငံက Diego Gonzalez ကနိုင်ရပြီးတော့ပထမရသွားခဲ့ပါတယ်။နောက်ဆုံး Final မှာ Gonzalez နဲ့ Switzerland က Mitrokov တို့အကြိမ်နဲ့ယှဉ်ပြိုင်ခဲ့ကြပြီးတော့ Gonzalez က 3.13 စက္ကန့်နဲ့ Pukka တီကအနိုင်ရပြီးတော့ချွေစိတ်ရသွားပါတယ်
။ Hope to inspire young swimmers in Spain.Get more people involved.
ကျွန်တော်အနေနဲ့စပိန်နိုင်ငံကလူငယ်ရေကူးအားကစားသမားတွေကိုအားကြောင်းအောင်လုပ်နိုင်လိမ့်မယ်လို့မျှော်လင့်ပြီးရေကူးပြိုင်ပွဲတွေကိုပို့ပြီးတော့အားပေးဖို့မျှော်လင့်ပါတယ်။ပြီးတော့ကျွန်တော်ရဲ့အသင်းဖော်တွေမိသားစုတွေနဲ့ပရိသတ်တွေကဂုဏ်ယူကြမယ်လို့မျှော်လင့်ပါတယ်။
ကွန်ဇာလက်ဆာမီတာ100ပက်လက်ကူပြိုင်ပွဲမှာလည်းဒုတိယရခဲ့တာကြောင့်ဒါဟာသူ့အတွက်တော့ဒီနှစ်ကမ္ဘာရေကူးချန်ပီယံရှစ်ပြိုင်ပွဲမှာဒုတိယမြောက်ဆုစိတ်လည်းဖြစ်ပါတယ်။February 17ရက်နေ့ကအမျိုးသားမီတာ100လိမ့်ပြဘူးပြောင်းလဲမှာတော့ပေါ်တူဂီနိုင်ငံကအသက်19နှစ်အရွယ် Diego Ribeiro ကရွှေစိတ်ရပြီးတော့ Austria က Simon Bocher ကဒုတိယရပါတယ်။ Ribeiro ဟာအမျိုးသားမီတာ50လိမ့်ပြကူပြိုင်ပွဲမှာလည်းရွှေစိတ်တစ်ခုရထားတဲ့အတွက်ဒါဟာသူ့အတွက်တော့ဒီပြိုင်ပွဲရဲ့ဒုတိယမြောက်ရွှေစိတ်ဖြစ်ပါတယ်
။ I mean I have no words because I never have words for this.I wasn't expecting one goal.
ကျွန်တော်အနေနဲ့ပြောမပြတတ်အောင်ပါပဲ။ကျွန်တော်အနေနဲ့ရွှေတစ်ခုရဖို့မမှန်းခဲ့သလိုနှစ်ခုရဖို့ပိုလို့တော့မမှန်းခဲ့ပါဘူး။ကျွန်တော်အနေနဲ့ကတော့ကြိုးစားရကြိုးနဲ့တဲ့ဆိုရဲစိတ်ဖြစ်နေပြီးအဲ့ဒီစိတ်နဲ့နိုင်ငံကိုပြန်มาဖြစ်ပါတယ်။အဲ့ဒီအတွက်လဲကျွန်တော်ရဲ့အသင်းဖော်တွေပံ့ပိုးသူတွေမိသားစုဝင်တွေနဲ့ကျွန်တော်ရဲ့ချစ်သူကိုလည်းကျေးဇူးတင်ပါတယ
်။ညစမီမီတာ800လက်ပစ်ကူပြိုင်ပွဲတွေမှာတော့အီတလီနိုင်ငံကဆီမိုနာကော်ဒရဲလာနဲ့ဂျော်နီကအစ်ဘောဂူးစ်တို့အကြိမ်နဲ့ဖြစ်ခဲ့ကြပြီးတော့ကော်ဒရဲလာကဂူးစ်ကို 3.39 စက္ကန့်အသာနဲ့ကတ်ပြီးတော့နိုင်ရပြီးရွှေစိတ်ရသွားပါတယ်။အခုလိုဒီရွှေစိတ်ရခဲ့တဲ့နောက်ပတ်သက်ပြီးတော့ကော်ဒရဲလာပြောတာကတော့
My best race, I think. I'm really happy about this.
ဟာကျမအတွက်တော့အကောင်းဆုံးပြိုင်နိုင်ခဲ့တဲ့ပွဲလို့ထင်ပါတယ်။အဲ့အတွက်လည်းကျမဝမ်းသာမိပါတယ်။တော်တော်လေးမောပါတယ်ရှင်။စောင့်ဆာခြင်းမှာတော့ပုံမှန်ပဲကူးခဲ့ပြီးဒီနောက်ပိုင်းဒုတိယပိုင်းမှာတော့အရှိန်တင်ပြီးအမြန်ကူးခဲ့ပါတယ်။အခုလိုမျိုးနိုင်တဲ့အတွက်တကယ်ကိုပျော်ပါတယ်။
ဂျူနီမီတာ50လိမ့်ပြကူပြိုင်ပွဲမှာတော့ဆွီဒင်နိုင်ငံကနံပါတ်ကြီးဆာရာရှိုးစထရောင်းကအနိုင်ရပြီးတော့မီတာ50လိမ့်ပြကူပြိုင်ပွဲမှာ6နှစ်သက်တိုက်ရွှေစိတ်ရသွားခဲ့ပါတယ်။ဒါပြင်18ရက်နေ့ကမျိုးသမီးမီတာ50လက်ပြကူပြိုင်ပွဲမှာလည်းဆာရာရှိုးစထရောင်းဟာ 23.69 စက္ကန့်နဲ့ပထမရွှေစိတ်ကိုရခဲ့ပါတယ်။ဒါဟာသူ့အတွက်တော့ကမ္ဘာရေကူးချန်ပီယံရှစ်ပြိုင်ပွဲရဲ့မီတာ50လက်ပြကူပြိုင်ပွဲမှာ3ချိန်သက်တိုက်ပိုဆွဲတာလည်းဖြစ်ပါတယ်။
Thank you. I'm very, very proud to win this medal. It was a lot of pressure without
the support. Also being a part of the team. ဒီစုတမိုင်းဒီစုကိုရရတဲ့အတွက်အရန်ခုန်ရပါတယ်။ကျန်တဲ့ဒုတိယနဲ့တတိယရသွားတဲ့နှစ်ယောက်ကလည်း24စက္ကန့်အောက်ကူးနိုင်တဲ့သူတွေဆိုတော့ဖီးယားအရန်များပါတယ်။ဒီပွဲကိုအနိုင်ရလိုက်တဲ့အတွက်လာမယ့် Paris Olympic ပြိုင်ပွဲအတွက်ယုံကြည်မှုရသွားခဲ့ပြီးတော့ဘယ်လိုမျိုးဖီးအားမျိုးကိုမဆိုရင်ဆိုင်ပြီးတော့အကောင်းဆုံးပြိုင်နိုင်တယ်လို့ထင်ပါတယ်။
ကနနင်္ဂမှာကျင်းပခဲ့တဲ့အခုချိန်ကမ္ဘာရေကူးပြိုင်ပွဲကိုတော့နံပါတ်ကြီးကစားသမားတွေအများအပြားဝင်ပြိုင်ခဲ့တာကိုတွေ့ခဲ့ရပြီးတော့အဲ့ဒီမှာအမေရိကန်ကနံပါတ်ကြီးကေတီလက်ဒက်ကီလည်းပါဝင်ခဲ့ပါတယ်ခင်ဗျာအော်ဒီပြိုင်ပွဲတွေပတ်မှာတော့အမေရိကန်ကကမ္ဘာစောကောက်ပြစ်သမားတိုင်ဂါဝုဒ်စာနေမကောင်းတာကြောင့်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာကျင်းပခဲ့တဲ့ The Genesis Invitational ကောက်ပြစ်ပြိုင်ပွဲရဲ့ဒုတိယနေ့မှာပြိုင်ပွဲကနေထွက်လိုက်ပါတယ်ဒါတိုင်ဂါဝုဒ်အတွက်တော့ပြီးခဲ့တဲ့ April ကစပြီးတော့ပထမဆုံးအကြိမ်ပြန်ကစားတဲ့ PGA Tour ကောက်သီးပြိုင်ပွဲလည်းဖြစ်ပါတယ်။တိုင်ဂါဝုဒ်ဆိုအဲ့ဒီက6ကြိမ်ကစားပြီးတဲ့အချိန်မှာပါတစ်ကြိမ်ပဲရခဲ့ပြီးတော့နေမကောင်းတာကြောင့်ပြိုင်ပွဲကိုဆက်မကစားနိုင်တော့ပဲထွက်လိုက်တာဖြစ်ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေဘက်မှာတော့ဆောင်ကိုရီးယားတင်းကနီးပြီး Jurgen Klinsmann ကိုဒီပြဖြစ်ကနေထုတ်ပယ်လိုက်ပါပြီ။ကတားမှာချင်းပါတဲ့ပြီးခဲ့တဲ့အာဆာဖလာဘောလုံးပွဲမှာတောင်ကိုရီးယားအသင်းဟာဆီမီဖိုင်နယ်မှာဂျော်ဒန်ကိုရှုံးပြီးချန်ပီယံမဖြစ်ခဲ့တာကြောင့်တောင်ကိုရီးယားဘောလုံးဖွဲ့ချုပ်ကကလင်းစမန်ကိုနီးပြရာထူးကနေထုတ်ပယ်လိုက်တာဖြစ်ပါတယ်
ခရစ်စမန်ကမ္ဒိုဂွန်ကမ္ဒိုဂရိုဆွေ
တောင်ကိုရီးယားဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌချမောင်ဂျူးကတော့ကလင်းစမန်နဲ့ထပ်မှာတောင်ကိုရီးယားအသင်းဟာမျှော်မှန်းထားသလောက်အောင်မြင်မှုမရခဲ့ကြောင်းနဲ့ကလင်းစမန်ဟာလည်းလက်ရွေးစင်အသင်းနီးပြတယောက်အနေနဲ့ဥဆောင်မှုကိုမပြသနိုင်ခဲ့ဘူးလို့ပြောပါတယ်သူ့ကိုဝေဖန်တဲ့အချက်တွေထဲမှာခရစ်စမန်ဟာအသင်းခြေစမ်းမပြနိုင်တဲ့အချိန်မှတော့အပြုံးမပြက်ပဲရှိနေတာပြီးတော့တောင်ကိုရီးယားမှာတစ်ချိန်လုံးရှိမနေပဲတချို့အချိန်တွေမှာလက်ရှိနေထိုင်နေတဲ့အမေရိကန်နိုင်ငံအယ်လီမျိုးကနေအလုပ်လုပ်ခဲ့တာတွေလည်းပါဝင်ပါတယ်
Tangoria Balonte Ha Asha Pala Chamia Sugu, Tangwa Nazachana Chosa Gunidi Mana Chambu Swegavi, Ain Now Bai Mata, Jama Boom Swegave, Supalane Winni get a ha chosaline shidage pibare, Dijima Bo Swe Melu, Domemaga Kaman Geta Mele, Gulu Sim Fine Ma Shogi Twa, Dibia Clins Mango, Yarugane Tope Lida, Pibare, the Clinsman Yama Asatubu Twa Tangoriaga Namaji Zadama Ha Homyan Bugu Gulolo de Ma Yai Nibia Pi Kandama Pidelu Tangoria ဘောလုံးဖွဲ့ချုပ်ကတော့ကြီးညာထားပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ဂျာမီတင်းကိုကမ္ဘာဖလားကြောင်းနိုင်ကိုသွင်းပေးခဲ့တဲ့ဂျာမီနောက်တန်းလူအွန်ဒရက်ဖရီမာဟာဖေဗရူလာ၂ရက်နေ့ကကွယ်လွန်သွားခဲ့ပါတယ်ခေါကူကကိုးစက်ကမ္ဘာဖလားဖိုင်နယ်မှာနောက်ဂျာမီအသင်းကအာဂျင်တီးနာကိုတကူးကူးမရှိနဲ့နိုင်တဲ့ပွဲမှာနောက်ဂျာမီအတွက်အနိုင်ကိုပရီမာကပယ်နယ်တီကနေ အန်ရက်စ်ပရီမာဟာအင်္ဂါနေ့ညက76ရက်ပြီးတော့ကွယ်လွန်သွားခဲ့တာဖြစ်တယ်လို့ပြောပါတယ်။ဂျာမနီရဲ့ဘယ်နောက်ခံလူဖြစ်တဲ့ပရီမာဟာဘယ်ချီယောညာချီနှစ်ဖက်စလုံးတန်သူဖြစ်ပြီးတော့ဖရီကစ်ကန်ကောင်းတဲ့သူတွေဖြစ်ပါတယ်။ဖရီကစ်တွေကိုများသောအားဖြင့်ဘယ်ချီနဲ့ကန်လေးရှိပေမဲ့ပယ်နယ်တီကိုတော့ထူးထူးခြားခြားညာချီနဲ့ကန်တာများပါတယ်။ 1996年ファイナルでアルゼンチナ戦を追いかけるペナルティを、イングランドの semi-finalでポエマーカンでペナルティを、ニャチネ、トゥインフェラリがね、トゥイへ突破して、ဖြစ်ပါတယ်。သူကနောက်ဂျာမနီနဲ့ဂျာမနီအသင်းအတွက် 브레마하바이뮌닝네요카이저슬라우덴아테네네바디본더스리가요쇼트플라리고바야게들로에터밀란아테네두스쿠데도플라에틀리수바플라네유럽바발롱프쿠플라리고레야시게라피바레크냐페이나야마쳔바게레스블루마존쟁괴마로이디오피아나이간다리앙베칸도아게자바레스블루마존쟁괴고피게레페브리 ဖေဖော်ဝါရီ17ရက်နေ့ကကွယ်လွန်သွားခဲ့တဲ့မာရသွန်ပြိုင်ပွဲတွေရဲ့ဒီကမ္ဘာစံချိန်ရှင်ကင်ညာနိုင်ငံသားကေဗင်ကစ်တွန်းကိုလည်းမတ်တရအခွင့်ပြုခဲ့ကြပါတယ်။ဒီနေ့စပီးမာရသွန်ပြိုင်ပွဲရဲ့အမျိုးသားပြိုင်ပွဲမှာတော့အီသီယိုးပီးယားနိုင်ငံကဒရက်ဆာဂျလက်တာကနနာအီ၃မိနစ်20စက္ကန့်နဲ့ဘူးဆွဲသွားခဲ့ပြီးတော့ပြည်ထောင်နိုင်ငံကမိုဟက်အမ်ဒူဒီကဒုတိယအစ်စရေးကဂါရှော့ 22 မိနစ်14စက္ကန့်နဲ့ပထမရခဲ့ပြီးတော့ကန်ဒါနိုင်ငံကဂျိုဆက်ဖင်းချက်ခရနဲ့မန်ဒလင်းမဆိုင်တို့ကဒုတိယနဲ့တတိယအစီအစဉ်ရရှိသွားကြပါတယ်ခင်ဗျာ
အခုတော့သတင်းချင်းချုပ်ကိုတင်ပြမှာဖြစ်ပါတယ်။ဂါဇာမှာရာရည်အဖြစ်ရည်ဒေသတွင်းမှာတွဲဆုံဆွေးနွေးတာတွေရှိနေချိန်မှာပဲဟမတ်စ်တွေဖမ်းထားတဲ့အစ္စရေးတစားကန်တွေပြန်လွတ်မြောက်ရေးသဘောတူညီချက်တစ်တည်းရရှိနိုင်ဖို့တိုးတက်မှုလက္ခဏာတွေရရှိနေပြီဖြစ်ကြောင်းအစ္စရေးကာကွယ်ရေးအစိုးရအဖွဲ့ဝင်ဘဲနီဂန်စ်ကဖေဖော်ဝါရီ22ရက်မှာပြောပါတယ်။မြန်မာစစ်ကောင်စီဟာမဖြစ်မနေစစ်မှုထမ်းရမယ်ဥပဒေကိုအသက်သွင်းလာတာကသူ့ရဲ့အာဏာချက်ကိုပြတ်တာဖြစ်ပေမဲ့ဒါဟာအရက်သားတွေကိုပို့ပြီးတော့ချင်းချောက်လာနိုင်လို့ပို့ပြီးတော့ထိခိုက်လာနိုင်တဲ့လူထုကိုကာကွယ်ဖို့နိုင်ငံတကာအနေနဲ့ပြင်းထန်တဲ့အရေးယူမှုတွေလုပ်ဖို့တောင်းဆိုချောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ကဗုဒ္ဓဟူးနေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာအနာသိစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမြောင်လိုင်ဟာရုရှားနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးအန်ဒရီရူဒင်ကိုနဲ့တွေ့ဆုံပြီးနျူကလ িয়ার နည်းပညာအပါအဝင်စစ်ကောင်စီနဲ့ရုရှားကြားချစ်ကြည်ရင်းနှီးတဲ့ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုခိုင်မာစေရေးဆွေးနွေးခဲ့ကြောင်းစစ်ကောင်စီထိ ंछ ုပ်ထားတဲ့နိုင်ငံပိုင်မီဒီယာကဗုဒ္ဓဟူးနေ့မှာဖော်ပြထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လွှင့်ရမှုကကိုစော်မှုကျော်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုအပိနာဆင်တဲ့အတွက် VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ။Thank you.